Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2019ခုနှစ်မေလ30ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်ပေးနေပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရန့်ပေါ်တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းအထူးစုံစမ်းရေးမှုကပြောလိုက်ပါတယ်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစုပေါ်မှာအမေရိကန်ကအနိုင်ကျင့်ပိုကျတဲ့မူဝါဒကိုကျင့်သုံးနေတယ်ဆိုပြီးတရုတ်နိုင်ငံဘက်ကဆွဆွဲပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူကြီးညာပေးမှာပါ
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစေကမ်းမြို့နယ်ကြံ့ခိုင်ပါတီအမတ်ကိုတိုင်းလွတ်တော်ကိုယ်စားလှယ်အဖြစ်ကပြန်ရုပ်သိမ်းလိုက်တာနဲ့ပတ်သက်ပြီ
းရွေးကောက်ပွဲဝင်တော့ပဲလွတ်တော်ကိုယ်စားလှယ်လောင်းနေပဲသင်္ကန်းစာဆောင်းအမတ်ချက်တွေရှောင်းအမတ်ချက်တွေနဲ့ဘယ်လိုလိုရှင်ပြန်ရမယ်ဆိုတဲ့ဟာတော့အထောက်ကိုရသေးတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြောခွင့်ရသူဦးမြင့်နိုင်ပြောသွားတာပါဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်အင်းနေရွာလူတက်မှုနဲ့ပြည်ထောင်ကြခံနေရတဲ့တပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လည်ပေးလိုက်တဲ့အပေါ်မှာတုံ့ပြန်သန်းနေတခါထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်နေသူတွေကိုဖမ်းဆီးတဲ့အထက်မှာမြန်မာပြည်လူသားတွေလည်းပါဝင်တဲ့အကြောင်းတခါဒီလာမယ့်ဆယ်စုနှစ်အတွင်းအမေရိကန်ချမ်းမာရေးဆောင်ရှောက်မှုကဏ္ဍမှာဝန်ထမ်းရေးအတွက်ဘာကြောင့်ကြာဆင်းမဲ့အခြေအနေနဲ့ကြုံရသလဲစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မနုကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်တရားရေးဌာနရဲ့လမ်းညွှန်ချက်တွေအရသမ္မတဒေါ်နယ်ထရန့်ပေါ်တရားရေးလုပ်ငန်းတွေမှာနှောက်ယှက်မှုနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကပြောလိုက်ပါတယ်2016အမေရိကန်သမ္မတယူကော့ပွဲမှာရုရှားရဲ့ကြောင်းဝင်စစ်ပတ်မှုတွေနဲ့သမ္မတထရန့်ကတရားရေးလုပ်ငန်းတွေမှာနှောက်ယှက်ခဲ့တာရှိမှရှိ22လကြာစုံစမ်းစစ်ဆေးမှုတွေမလနောက်မှဆုံးသတ်ခဲ့ပြီးတဲ့နောက်စုံစမ်းအဖွဲ့ရဲ့လုပ်ငန်းတွေရန်နာမဲ့အကြောင်းလည်းကြေညာခဲ့တာပါတရားရေးလုပ်ငန်းတွေကိုနှောက်ယှက်ရရောက်တဲ့လူရဲ့ပေါင်းတရားစင်နီးပေါင်းကိုစုံစမ်းအဖွဲ့ကတွေးရှိခဲ့ပေမဲ့လက်ရှိသမ္မတတာဝန်ယူထားသူတူကိုအရေးယူလို့မရတဲ့တရားရေးဌာနရဲ့အစဉ်အလာအရတရားမစွဲဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းအထူးစုံစမ်းရေးမှုကပြောဆိုခဲ့ပါတယ်သူစုံစမ်းရေးမှုရဲ့ရုံးဟာတရားရေးဌာနလက်အောက်ခံဖြစ်တဲ့အတွက်တရားရေးဌာနရဲ့လုံထုံလုံနည်းတွေကိုလိုက်နာရတဲ့အကြောင်းနဲ့ဒီအတွက်လည်းသမ္မတကိုရာဇဝတ်ကြောင်းနဲ့အရေးယူဖို့မစင်စားခဲ့တဲ့အကြောင်းလွန်ခဲ့တဲ့နှစ်ကစတင်တောင်းယူရင်းကစားပြီးပထမဆုံးအကြိမ်ဖြစ်လူသိရှင်ကြားမနေ့တုန်းကပဲပြောကြားခဲ့တာပါယူကော့ဘွဲကာလာမှာရုရှားနဲ့ပူးပေါင်းကြံစည်ခဲ့ကြောင်းအထောက်အထားတွေအလုံးလောက်မတွေ့ရပေမဲ့စုံစမ်းမှုတွေအရသမ္မတမှာအပြစ်မရှိတဲ့အကြောင်းတိတိကျကျပြောနိုင်လောက်တဲ့အခြေအနေမှမရှိတဲ့အကြောင်းလဲအထူးစုံစမ်းရေးမှုမူလကပြောဆိုခဲ့ပါတယ်သူစုံစမ်းရေးမှုရဲ့448မြန်မာရှိတဲ့အစီရင်ခံစာထဲမှာလည်း2016သမ္မတရွေးကောက်ပွဲကာလမှာသမ္မတလောင်းထရမ့်နဲ့စီယွန်ယူဖော်ဝင်နေရုရှားနဲ့ပူးပေါင်းကြံစည်ခဲ့တဲ့ရာဇဝတ်မှုမြောက်တဲ့အထောက်အထားတစုံတရာမတွေ့ရကြောင်းဖော်ပြထားပါတယ်
တရားစီရင်ရေးကိုသမ္မတဒေါ်နယ်ထရမ့်နှောက်ယှက်ခဲ့ခြင်းမရှိဘူးလို့အရှင်းပြောလို့မရတဲ့အကြောင်းအထူးစုံစမ်းရေးမှူးရောဘတ်မော်လာကပြောခဲ့ပြီးတဲ့နောက်မှာသမ္မတပေါ်နောက်ထပ်စုံစမ်းမှုတွေလုပ်ဖို့ဖြစ်နိုင်ရင်တရားစွဲဖို့အထိအတိုက်ခံဒီမိုကရက်တွေရဲ့တောင်းဆိုမှုတွေပို့ပြီးတော့ကျေလောင်လာပါတယ်သမ္မတအမားလုပ်ထားတဲ့ဆိုရင်တာဝန်ခံဖို့တရားစွဲတာအပါအဝင်နီလန်းအားလုံးကိုစဉ်းစားဆောင်ရွက်သွားမယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်တန်လာကပြောကြားခဲ့ပါတယ်သမ္မတကိုတရားစွဲရင် Republican တွေနိုင်ငံရေးအရာအတားရသွားမှာကိုထဲတွက်နေပုံရတဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ် Nancy Pelosi ကလည်း Robert Mueller ရဲ့ပြောကြားချက်ထွက်လာခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံအရအာဏာထိန်းချောင်းရမယ့်တာဝန်နဲ့အညီလွှတ်တော်ကစုံစမ်းဆောင်ရွက်သွားမယ်အာဏာအလွဲသုံးစားလုပ်တဲ့သမ္မတအညီနဲ့တာဝန်ခံရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်2020ရွေးကောက်ပွဲဝင်ပြိုင်ဖို့ပြင်ဆင်နေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေကတော့သမ္မတကိုတရားစွဲဖို့တောင်းဆိုနေကြပါတယ်။အောက်လွှတ်တော်ကဒီမိုကရက်အမတ်40လောင်းနဲ့ Republican အမတ်တစ်ယောက်ကလည်းသမ္မတကိုတရားစွဲဖို့တောင်းဆိုခဲ့ကြပါတယ်။ဒီမိုကရက်အများစုဖြစ်တဲ့အောက်လွှတ်တော်ကသမ္မတအပေါ်တရားစွဲဖို့မဲခွဲထောက်ခံရင်တောင်မှ Republican တွေလှမ်းမှုထားတဲ့အထက်လွှတ်တော်မှာအတည်ပြုနိုင်မဲ့ပုံမရပါဘူး။သမ္မတ Trump ကိုအခိုင်အမာထောက်ခံနေတဲ့ Republican အမတ်တချို့ကလည်း Mueller ရဲ့စုံစမ်းမှုအဆုံးသတ်သွားတာကိုထောက်ပြကဒီကိစ္စကိုထားလိုက်ပြီး American ပြည်သူတွေအတွက်အရေးကြီးတဲ့ကိစ္စတွေအာရုံစိုက်ဖို့ရှေ့ဆက်ချိန်တက်ပြီလို့ပြောနေကြပါတယ်။
သမ္မတဒေါ်နယ်ထရန့်ရဲ့ဂျပန်နိုင်ငံခီးစဉ်တွင်အမေရိကန်စစ်သည်မော် USS John S. McCain ကိုမမြင်နိုင်တဲ့နေရာမှာရွှေ့ထားဖို့ခွင့်ပြုချက်မပေးခဲ့သလိုအင်ပီရိုကညွှန်ကြားချက်ပေးဖို့တာကိုလည်းမသိတဲ့အကြောင်းယာယီကာဝဲဝင်ကြီးပက်ရှန်နဟန်ကဒီနေ့ပဲပြောလိုက်ပါတယ်။တန်တူတော်မဟောင်း McCain လို့ထင်ရှားတဲ့ အမေရိကန်မျိုးချစ်ပုဂ္ဂိုလ်တို့အတွက်အမတ်တရခွန်ပြုထားတာကိုထိခိုက်အောင်ဘရော့မှာလုံမှာမဟုတ်တဲ့အကြောင်းနဲ့တင်မောမှာတာဝန်ချနေသူလူငယ်လူရွယ်အမျိုးသမီးအမျိုးသားတွေကိုလည်းမလေးမဆလုံမှာမဟုတ်တဲ့အကြောင်းစင်ကူနိုင်ငံကအမေရိကန်စစ်သည်လေရင်နဲ့ခရီးထွက်နေတဲ့ယာယီကာဝေးဝင်ကြီးကအတူလိုက်ပါလာတဲ့သတင်းတော်တွေကိုပြောဆိုလိုက်တာပါအစောပိုင်းအင်ဒိုနီးရှားနိုင်ငံခီးစင်မှာလည်းတရင်တွေကိုဖတ်ရတော့မှသာဒီကိစ္စကိုပထမဆုံးကြေသိခဲ့ရတဲ့အကြောင်းနဲ့သူ့ရဲ့အုပ်ချုပ်ရေးအရာရှိချုပ်ကိုစုံစမ်းမှုပြောခဲ့တယ်လို့လည်းပြောဆိုထားပါတယ်။သမ္မတ Trump ခီးစင်မတိုင်ခင် USS JOS McCain သင်္ဘောနဲ့ပတ်သက်လို့အင်ပီရိုစစ်ဖက်ဆိုင်ရာယုံနဲ့အမေရိကန်အမှတ်9ရေးတပ်ကအရာရှိတူတို့ကြားဆွေးနွေးခဲ့တဲ့အီးမေးလ်ထဲမှာတော့စစ်သင်္ဘောကိုမြင်ကွင်းကနေဖယ်ရှားထားဖို့ထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။ VOE ကတွေ့ခဲ့ရတဲ့အီးမေးလ်ထဲမှာညွှန်ကြားချက်ကိုလိုက်နာဆောင်ရွက်မှုရှိမရှိအတည်ပြုချက်ပေးဖို့လည်းဖော်ပြထားပါတယ်။သမ္မတ Trump ကတော့ပြောစရာဖြစ်နေရတဲ့ကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံခီးစဉ်အတွင်းမှာသူ့ကိုအတိအပြေပြောဆိုခဲ့တာမရှိတဲ့အကြောင်းဒီနေ့ပဲ Twitter Internet လူမှုကွန်ရက်ကနေပြောဆိုထားပါတယ်။
အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲမှာအနိုင်ကျင့်ပိုကြတဲ့မူဝါဒကိုအမေရိကန်ကပြောင်းကြည့်ခြင်းသုံးနေတယ်လို့တရုတ်နိုင်ငံကဆွဆွဲလိုက်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ရှေ့သတင်းပတ်ရုရှားနိုင်ငံသွားရောက်မဲ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဒုတိယနိုင်ငံခြားရေးဝန်ကြီးဂျန်ဟန်ဝေကအခုလိုပြောကြားဆွဆွဲခဲ့တာပါ။တရုတ်နိုင်ငံဘက်ကကုန်သွယ်ရေးတင်းမာမှုတွေမဖြစ်ချင်သလိုကုန်သွယ်ရေးစစ်ဖြစ်ရမှာကိုလည်းမကြောက်ဘူးလို့ပြောကြားပြီးထရမ့်အစိုးရရဲ့လက်ရက်ကစီးပွားရေးအရာအနိုင်ကျင့်ပိုကြနေတာဖြစ်တယ်လို့တရုတ်ထုနိုင်ငံခြားရေးဝန်ကြီးကဖော်ပြပြောဆိုခဲ့ပါတယ်။ဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018ဇူလိုင်မှာသွင်းကုန်ခွင့်တွေစတင်ကောက်ခံခဲ့တဲ့ကအမေရိကန်နဲ့တရုတ်အစိုးရကြားမှကုန်သွယ်ရေးတင်းမာမှုတွေဖြစ်နေပါပါ။တရုတ်ဘက်ကလည်းအပြန်အလှန်အားဖြင့်အမေရိကန်ကုန်တွေကိုသွင်းကုန်ခွင့်တွေတိုးမြှင့်ကောက်ခံနေပါတယ်။နိုင်ငံကြားမှကုန်သွယ်ရေးသဘောတူညီမှုတွေရနိုင်ဖို့ဆွေးနွေးညှိနှိုင်းနေပေမဲ့အခုချိန်ထိသဘောတူညီမှုတွေမရသေးပါဘူး။တရုတ်က rare earth twin threat ပစ္စည်းတွေအမေရိကန်တင်ပို့နေတာကိုရပ်နိုင်တယ်လို့လည်းတရုတ်အစိုးရရဲ့အာဘော်ဖြစ်တဲ့ People's Daily သတင်းစာဗုဒ္ဓဟူးနေ့ထုတ် Editor အာဘော်ဆောင်းပါးထဲမှာရေးသားခဲ့ပါတယ်။ Smartphone တွေလိုနောက်ဆုံးပေါ် Electronic ပစ္စည်းတွေစစ်သုံးပစ္စည်းတွေထုတ်လုပ်တဲ့နေရာမှာ rare earth twin threat ပစ္စည်းတွေကိုအသုံးပြုပါတယ်။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အစ္စရေးနိုင်ငံမှာလွတ်တော်ကိုဖျက်သိမ်းပြီးပထမဆုံးအကြိမ်ဖြစ်ဒုတိယအကြိမ်ရွေးကောက်ပွဲတွေအချိန်ဆော့ကျင်းပဖို့ဒီနေ့ပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကညမောက်အစိုးရမဖွဲ့နိုင်ပဲဖြစ်ခဲ့ရပြီးတော့ဒီနေ့လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာတော့ထောက်ခံမဲ84မဲကန့်ကွက်မဲ45မဲနဲ့လွတ်တော်ကိုဖျက်သိမ်းပြီးနောက်တစ်ကြိမ်ရွေးကောက်ပွဲကိုစက်တင်ဘာလ18ရက်နေ့မှာကျင်းပဖို့ဆုံးဖြတ်လိုက်ကြတာပါ။ဧပြီလ9ရက်နေ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဝန်ကြီးချုပ်ကတော့အစိုးရသိဖို့မနေ့ကတည်းကအကြေပေးထားတာပါဝန်ကြီးချုပ်ကတော့သူ့ရဲ့ Conservative Wari Likud Party နဲ့ Ultra Orthodox လွတ်တော်ကိုယ်စားလှယ်ကာဝေးဝန်ကြီးဟော Victor Lieberman ဦးဆောင်တဲ့တခြား Conservative အုပ်စုတွေနဲ့ပေါင်းပြီးညွန်မောင်းအစိုးရဖွဲ့နိုင်မှုမျှော်လင့်နေတာဖြစ်ပါတယ်ဒါမှမဟုတ်ဘာသာရေးယူဆပြင်းထန်သူဂျူးလူမျိုးတွေကိုတခြားဧည့်သည်နိုင်ငံသားလူငယ်တွေလိုပဲစစ်မှုထမ်းခိုင်းမှုကာဝေးဝန်ကြီးဟော Lieberman ရဲ့တောက်ဆိုချက်ကိုဝန်ကြီးချုပ်နဲ့ Ultra Orthodox တွေကငင်းဆန်ခဲ့ကြတဲ့အတွက်ဆွေးနွေးမှုတွေလည်းပြပြခဲ့တာပါ Orthodox ဝါဒအယူဆပြင်းထန်သူတွေကတော့စစ်မှုထမ်းခိုင်းတဲ့လို့ရဘာသာရေးယုံကြည်မှုကိုထိခိုက်စေနိုင်တယ်ဆိုပြီးကန့်ကွက်နေပေမဲ့လည်းစစ်မှုထမ်းဖို့ကိလခွင့်ပေးထားတဲ့အစီအစဉ်ပေါ်မှာတော့တခြားဧည့်သည်နိုင်ငံသားဂျူးလူမျိုးတွေကမချင်မနှက်ဖြစ်နေကြတာပါ
ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့တော်ကိုဖျက်ဆီးနေတဲ့ဒန်နျူမြစ်ထဲမှာအပျော်စီးသင်္ဘောနဲ့တိုက်မိလို့မှောက်သွားတဲ့ရှူကင်အလှကြီးသင်္ဘောပေါ်ကတောင်ကိုရီးယားကမ္ဘာလှည့်ခီးသည်9ယောက်သေဆုံးသွားပါတယ်။နောက်ထပ်21ယောက်လည်းပျောက်ဆုံးနေပါတယ်။ရှားဖွေကယ်ဆယ်ရေးမှအကူအညီပေးနိုင်ဖို့အဖွဲ့ဝင်အများများပါတဲ့ကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဘူဒါပက်စ်မြို့တော်ကိုဆေလွှတ်ထားပါတယ်။ဟန်ဂေရီတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နိုင်အောင်တန်တမာရေးနီလန်းလမ်းကြောင်းအလုံးကိုဖွင့်ထားတယ်လို့ဘုန်းနဲ့တခါဒီကျွမ်းကျင်သူတွေလိုအပ်တဲ့ပစ္စည်းကိရိယာတွေကိုပို့ဆောင်ပေးဖို့အတွက်တောင်ကိုရီးယားတာဝန်ရှိသူတွေကိုသမ္မတကညွှန်ကြားထားပါတယ်။မာမိတ်လို့နာမည်ပေးထားတဲ့ရှုကင်းအလှကြီးနှစ်ထပ်သင်္ဘောနဲ့ပိုကြီးတဲ့အပျော်စီးသင်္ဘောတို့ဗုဒ္ဓနေ့ညတုန်းကမိုးတီးထန်စွာရွာနေချိန်မှာတိုက်မိခဲ့တာပါ။ရှုကင်းအလှကြီးသင်္ဘောပေါ်မှာတောင်ကိုရီးယားကမ္ဘာလှည့်ခီးတဲ့အယောက်30၊ကိုရီးယားစကပြန်3ယောက်နဲ့ဟန်ဂေရီအမှုရမ်း2ယောက်တို့ပါပါတယ်။ရေစည်းတန်တဲ့ဒဏ်ယူမြစ်ထဲမှာမိုးကြီးလို့မြစ်ရေတက်နေတာကြောင့်ကယ်ဆယ်ရှာဖွေရေးအခက်ကြုံနေပါတယ်။နိုင်ငံတောင်ပိုင်းအိမ်နီးချင်းဆာဗီးယားနိုင်ငံတဲ့အထိရှာဖွေရေးတွေလုပ်နေပါတယ် ဟန်ဂေရီပါလီမန်အစအဦးနားမှာတင်မောမှောက်ခဲ့ပြီးတဲ့နောက်ကယ်ဆယ်ရေးကရှာတွေ့တဲ့ခီးသည်16ရက်အောက်မှာသေဆုံးသူ9ယောက်ပါတယ်လို့ဟန်ဂေရီအရေးပေါ်ကယ်ဆယ်ရေးပြောခွင့်ရသူကပြောပါတယ်။ရှုကင်းအလှကြီးတင်မောစီဖို့ဘုကင်လုပ်ပေးတဲ့တောင်ကိုရီးယားခီးသွွားအေဂျင်စီတာဝန်ရှိသူတယောက်ရဲ့အပြောအရစည်ရင်ထဲမှာ6နှစ်အရွယ်ကလေးတယောက်ပါပြီးမဲ့ပြန်ရှာတွေ့တဲ့သူတွေထဲမှာအဲ့ဒီမိန်းကလေးနာမည်မပါသေးဘူးလို့ပြောပါရတယ်။မမိတ်တင်မောအပိုင်းစားတွေကိုတင်မောမှောက်ပြီးနိုင်ပိုင်းအကြာမားကတ်တရားနာမှပြန်လည်တွေ့ရှိပါရတယ်။ဥရောပအရှေ့ပိုင်းကနေဥရောပအလယ်ပိုင်းအထိဖြတ်သန်းစီးဆင်းတဲ့ဒန်နျူမြစ်ဟာဥရောပမှာဒုတိယအရှည်ဆုံးမြစ်ဖြစ်ပါတယ်။ဘူဒါပက်စ်မြို့ကိုလာကြတဲ့ဧည့်သည်တွေကြားမှာလည်းဒန်နျူမြစ်ထဲမှာတင်မောစီးပြီးတော့ရှုကင်းအလှကြည့်တာရေပန်းစားပါရရှင်။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကစစ်တပ်သူတွေဒီနေ့ဖြစ်ပွားခဲ့တဲ့တေခံဘုံခွဲတိုက်ခိုက်မှုကြောင့်လူကြီးတပ်ဖွဲ့ဝင်6ယောက်ထံမှနေသေဆုံးပြီး16ယောက်ထံရသွားတဲ့အကြောင်းအာဖဂန်ရဲတပ်ဖွဲ့ကပြောပါတယ်။မာရှယ်ဖာဟင်းအမျိုးသားကာကွယ်ရေးတပ်သူရဲ့အဝင်ကိဝါနီဘုံပေါက်ခွဲမှုဖြစ်ခဲ့တဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနကအတည်ပြုပေမဲ့အသေးစိတ်တော့မပြောပါဘူး။ကာဘူးမြို့တော်မှာမကြာသေးခင်သတင်းပတ်တွေအတွင်းစစ်တပ်ကြုံခဲ့ရတဲ့တိုက်ခိုက်မှုတွေကြောင့်ထင်ရှားတဲ့အစ္စလမ်ဘာသာရေးပညာရှင်တွေဦးပါဝင်လူပေါင်းဒါဇင်နဲ့ချီလည်းသေဆုံးခဲ့ပါတယ်။ဒီချိန်မှာပဲနိုင်ငံတော်မှန်ကမတိမငြိမ်းချင်းတွေကြုံရတဲ့သဘူပြင်းထဲမှာတာလီဘန်ရဲ့ထင်းသေးစခန်းတစ်ခုကိုအစိုးရတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့ပြီးလူကြီးတပ်ဖွဲ့ဝင်12ယောက်ပါဝင်ဖမ်းဆီးထားသူ18ယောက်ကိုကယ်တင်နိုင်ခဲ့တဲ့အကြောင်းလဲအာဖဂန်ကာဝေးဝန်ကြီးဌာနကဒီနေ့ပဲကြေညာခဲ့ပါတယ်။အဲဆန်စစ်သူကြောအဖွဲ့ဝတ်တစ်ခုဖြစ်တဲ့ခရဆန်ပြည်နယ်အခြေစိုက် SKP ကတော့ကာဘူးမြို့တော်ကဒီနေ့တက်ခဲမှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာထားပါတယ်။
Boeing company လို့737 Max အမျိုးအစားလေယာဉ်တွေ August လမတိုင်ခင်အထိပြန်တန်းနိုင်မဲ့ပုံမရဘူးလို့နိုင်ငံတကာလေကြောင်းသွားလာရေးဆိုင်ရာ IATA အဖွဲ့အကြီးကဗုဒ္ဓဟူးနေ့တုန်းကပြောကြားလိုက်ပါတယ်။ဒီလေယာဉ်တွေဘယ်တော့ပြန်တန်းလို့ရတယ်ဆိုတဲ့ခွင့်ပြုချက်ကလေကြောင်းအာဏာပိုင်တွေအပေါ်မှာပဲမှုတည်တယ်လို့ IATA ညွှန်ကြားရေးမှူးချုပ် Alexander Dujanic ကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာပြောကြားခဲ့တာဖြစ်ပါတယ်။ Boeing ရဲ့737 Max အမျိုးအစားလေယာဉ်တွေပြန်လဲပြန်တန်းနိုင်ရေးအတွက်လေကြောင်းလိုင်းတွေလေကြောင်းအနာပိုင်တွေနဲ့ Boeing ကုမ္ပဏီတို့လာမဲ့သတင်း၅ဘက်ကနေ၇ဘက်အတွင်းမှာဆွေးနွေးပွဲလုပ်နိုင်မှုအတွက်လဲ IATA ကပြင်ဆင်နေတယ်လို့ပြောပါရယ်လူပေါင်း158ယောက်သေဆုံးခဲ့တဲ့ Ethiopia လေကြောင်းလိုင်းကပြေးဆွဲနေတဲ့737 Max လေယာဉ်ပြတ်ကျခဲ့ပြီးတဲ့နောက် Maxla တွေကကဘာတော်မှာအသုံးပြုနေတဲ့ဒီ736 Max လေယာဉ်အမျိုးအစားတွေအားလုံးပြန်တန်းမှုကိုရန်နာထားတာပါEthiopia လေယာဉ်ပြတ်ပကြခင်မှာ Indonesia က Lion Air လေကြောင်းလိုင်းရဲ့ 737 Max 8လေယာဉ်တစ်စင်းလည်းပြတ်ကျခဲ့ပါသေးတယ်။လောင်စာဆီဈေးနှုန်းမြင့်တက်မှုဝန်တန်းနဲ့အခြေခံစားအုံစရိတ်စကားကြီးမြင့်မှုကုန်သွယ်ရေးတင်းမာမှုတွေအပြင် 737 Max လေယာဉ်တွေရန်နာထားတာကြောင့်လေကြောင်းလုပ်ငန်းကြီးအတွက်ပြီးခဲ့တဲ့6လဟာအတော်လေးခက်ခဲခဲ့တယ်လို့ IATA ညွှန်ကြားရေးမှူးချုပ်ကပြောပါရရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေနဲ့သတင်းဆောင်ပါတွေကိုကျွန်တော်တို့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့လွတ်တော်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးခြင်းပါတယ်။ပြီးခဲ့တဲ့နှစ်ကြာဖြတ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ရန်ကုန်တိုင်းစိတ်ကမ်းမြို့နယ်တိုင်းလွတ်တော်ကိုယ်စားလှယ်ဟာဥပဒေနဲ့မညီတဲ့မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့တယ်ဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေသူ့ကိုလွတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်လက်လက်သွားတဲ့အဲဒီလွတ်တော်ကိုယ်စားလှယ်နေရာမှာပြိုင်ဘက် NLD ကိုယ်စားလှယ်လောင်းဦးတန်းထိုက်အောင်ကိုလွတ်တော်ကိုယ်စားလှယ်အဖြစ်အတည်ပြုခြင်းကြပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့စုံစမ်းမေးမြန်းထားတဲ့ကိုဇော်ထက်ကအတင်းပေးပို့ထားပါတယ်ခင်ဗျာ
2018နိုဝင်ဘာ3ရက်မှာလုပ်တဲ့ဂျားဖြတ်ရွေးကောက်ပွဲမှာအနိုင်ရသွားတဲ့ရန်ကုန်တိုင်းစစ်ကမ်းမြို့နယ်ပြည်ခိုင်မြို့ပါတီတိုင်းလွှတ်တော်အမတ်ဦးနေမျိုးအောင်ဟာရွေးကောက်ပွဲဥပဒေနဲ့မကိုက်ညီရဲ့မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့ရတဲ့ဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့ရွေးကောက်ပွဲကော်မရှင်ခုံရုံးကသူ့ကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်သိမ်းလိုက်တာပါဒါကိုတရားလိုလို့တိုင်ကြားခဲ့တဲ့ပြိုင်ဘက် NLD ကိုယ်စားလှယ်လောင်းဦးတန်းထိုင်အောင်ကိုလစ်လက်သွားရဲ့နေရာရဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုပေးခဲ့ပါတယ်ဒီခိုင်မျိုးပါတီဟာမဲဆွယ်စည်းရုံးရေးကာလနဲ့နောက်ပိုင်းအချိန်မှာနိုင်ငံပိုင်အဆောက်အဦကိုရုံးကန်းအနေနဲ့သုံးတာရုံးကန်းလျှက်စစ်ကြားသွင်းငွေကိုမပေးဆောင်တာမဲဆွယ်စည်းရုံးရေးကာလအတွင်းဘာသာရေးပွဲ28ကြိမ်လုပ်ပြီးပါတီအမှတ်အသားအသုံးပြုခဲ့တာပြီးတော့ဒီအသုံးစရိတ်တွေကိုရွေးကောက်ပွဲအသုံးစရိတ်ထဲမှာထည့်သွင်းခဲ့ရပြီးစတဲ့အချက်တွေနဲ့ပြိုင်ဘက် NLD ပါတီကိုယ်စားလှယ်လောင်းဦးတန်းထိုင်အောင်ကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားခဲ့ရဖြစ်ပါတယ်ဒါကိုပြည်ခိုင်မျိုးပါတီအမတ်ဦးနေမျိုးအောင်ကပြန်လည်ခြေပါခဲ့ပေမဲ့ထိထိရောက်ရောက်ခြေပါနိုင်ခြင်းမရှိကြောင်းဦးတန်းထိုင်အောင်က VOE ကိုအခုလိုပြောပါတယ်
ရွေးကောက်ပွဲငွေတင်းဆိုတာကတော့ကျွန်တော်တို့ကြမ်းကြိမ်ပြီးမှ ကျွန်တော်ပသုံးပြီးတော့မှန်ကန်ပါတယ်ဆိုမှတန်းကျစ်ပြီးတော့မှကျွန်တော်ကော်မရှင်ကိုတင်ပြရတာမမှန်ကန်ဘူးဆိုလို့ရှိဆိုရင်ကျွန်တော်ဥပဒေကညှိစွန်းပါတယ်အဲ့တော့တန်းကျစ်ရင်းတဲ့ကိစ္စကလည်းမှန်ကန်မှုမရှိတာကိုကျွန်တော်တွေ့ရှိရပါတယ်အဲ့ဒီပုံမှာမှကျွန်တော်ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဆုံးဖြတ်ခဲ့တာပါ
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ခုံရုံးရဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းတာကိုမကန့်ကွက်ကြောင်းနဲ့ဒီနေ့ဆုံးဖြတ်ချက်အဖြစ်ကိုလွန်ခဲ့တဲ့9လကလေးကကြိုသိထားကြောင်းကိုလည်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးနေမျိုးအောင်က VOE ကိုပြောပါတယ်
ဒီဘဝကကွန်ပျူတာဆုံးဖြတ်ချက်ကိုကျွန်တော်နဲ့စောရကမတက်ပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ရင်ထဲမှာအန်အော်ဒါလေးတစ်ခုပဲရှိပါတယ်လို့ပြောင်းရုပ်ဘဝကကွန်ပျူတာမှာတန့်ကွက်လို့သွားတင်တဲ့အချိန်တွေကအဲ့ဒီတင်တဲ့လူတွေအတိုင်းဝိုင်းကနေပြီးတော့ငါးလကြာရင်ပြုတ်မယ်လို့ပဲကျွန်တော်ကိုခေါ်ခင်းထုတ်ခဲ့ပါတယ်ခင်ဗျာ။သူတို့ခေါ်ခင်းထုတ်တဲ့အတိုင်းပဲကိုငါးလကြာတဲ့အချိန်မှာကျွန်တော်ကိုယူကြီးစီရနေပြီးတော့တော်တော်ကိုယ်တည်းအဖြစ်ကနေပြီးတော့ဖယ်ရှားတယ်လို့ကိုအမိန့်ချတဲ့အခါကျတော့အဖြေကိုကြိုသိနေတဲ့ပုံကိုယ်ကိုတော့အင်မတန်ကိုအံ့ဩပြပါတယ်လို့ပဲကျွန်တော်ပြောလိုပါတယ်ခင်ဗျာ
နှစ်ဖက်ဆက်စည်းမှုတွေနောက်ဆုံးချိန်လုပ်ပြီးတဲ့နောက်မှာရွေးကောက်ပွဲကော်မရှင်ကဒီနေ့မနက်7:00နာရီလောက်မှာဆုံးဖြတ်ခဲ့တာပါဒီစီရင်ချက်ကနောက်ပိုင်းရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေအတွက်သင်ခန်းစာတစ်ခုဖြစ်နိုင်ကြောင်းရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်က VOE ကိုပြောပါတယ်
ယူကောက်ပွဲဝင်တော့ပဲလွတ်တော်ကိုယ်စားလှယ်လောင်းတွေသင်ခန်းစာဆောင်းရမယ့်ချက်တွေရှောင်းမယ့်ချက်တွေနဲ့ဘယ်လိုလိုရှင်ပြန်ရမယ်ဆိုတဲ့ဟာတော့အထောက်ကိုရစေတဲ့စင်ချက်တစ်ခုတော့ဖြစ်သွားမှာပါဟုတ်ကဲ့
2018ဂျာပြတ်ရွေးကောက်ပွဲမှာစိတ်ကမ်းမဲဆန္ဒနဲ့အတွက်ကိုယ်စားလှယ်လောင်း၉ရောက်ပြန်ခဲ့ရဖြစ်ပြီးပြည်ကင်ဖြိုးပါတီက914မဲ NLD က356မဲရရှိခဲ့တာပါစကမဲဆန္ဒနယ်ဟာအစိုးရဝန်ထမ်းလိုင်းကမ်းနေနဲ့လူဦးရေထောင်ကနန်းသာရှိတဲ့မဲဆန္ဒနယ်တစ်ခုဖြစ်ပါတယ်။ဒါကြောင့်သူ့ကိုမဲဆန္ဒနယ်မြေတစ်ခုအဖြစ်မသတ်မှတ်သင့်ပဲတခြားနီးစပ်တဲ့မြို့နယ်တွေနဲ့ပေါင်းပြီးမဲဆန္ဒနယ်မြေပြင်ဆင်သတ်မှတ်သင့်တယ်ဆိုပြီးလှုံ့ဆော်ဝေဖန်တာတွေလည်းရှိနေပါတယ
်။ပြည်ကမ်းမျိုးပါတီမတ်ကိုလွှတ်တော်ကိုယ်စားလှယ်ဖြစ်ကနေရုပ်သိမ်းလိုက်တာနဲ့ပတ်သက်ပြီးတော့ရွေသတင်းတော့ကိုဇော်ထက်ပြောပြသွားတာပါ။အခုတခါတော့ပြည်ထောင်ကြခံနေရတဲ့တမရော်သားတွေကိုပြန်လွတ်ပေးလိုက်တာနဲ့ပတ်သက်တဲ့သတင်းကိုပြောပြကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအင်းနေရွာနာမှာမွတ်စလင်ရွာသား၁၀ဦးကိုတပ်ဖြတ်မှုနဲ့ထောင်ဒဏ်ကျခံခဲ့ရတဲ့တမရော်သားတွေကိုကာကွယ်ဦးစည်းချုပ်အမိန့်နဲ့ပြန်လွတ်ပေးခဲ့တဲ့ပုံမှာဝေဖန်မှုတွေရှိနေပါတယ်။အကြမ်းဖက်တပ်ဖြတ်မှုအပေါ်အခုလိုပြည်ထောင်လျှော့ပေးတာဟာတမရော်ကိုရောတိုင်းပြည်ကိုပါဂုံသိက္ခာထိခိုက်စေတယ်လို့ယူဆကြသလိုအခွင့်အလူးခံလူတန်းသားတရထွက်ပေါ်လာပြီလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိပါတယ်။ဒီတုံ့ပြန်ပြောဆိုရရင်လည်းပတ်သက်ပြီးတော့မမေခါကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းအင်းဒင်ရွာနာမှာ2019ခုနှစ်စက်တင်ဘာလတုန်းကရိုဟင်ဂျာမွတ်စလင်၁၀ယောက်ကိုဖမ်းဆီးတပ်ဖြတ်မှုနဲ့တပ်မတော်ကအရေးယူခဲ့တဲ့တပ်မတော်သား9ယောက်ကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပြန်လွတ်ပေးခဲ့တဲ့ဆိုတာကိုတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်စုံမင်းထွန်းက VOA မြန်မာပိုင်းကိုအတည်ပြုပြောကြားခဲ့ပါတယ်ထောင်ချခံရတဲ့တပ်မတော်သား9ယောက်ကသူတို့အမှုနဲ့ပတ်သက်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုအတနာခံစားတင်ခဲ့တာပါ။ဒါကိုစစ်ဥပဒေချုပ်ယုံကတုံ့တက်ပြီးကာကွယ်ရေးဦးစီးချုပ်ကလွန်ငင်းချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်။တပ်မတော်ဘက်ကတော့အသက်ခံရသူမွတ်စလင်၁၀ဦးကိုအကြမ်းဖက်သမားတွေလို့သတ်မှတ်ထားပြီးသူတို့ကိုတပ်မတော်စစ်ကြောင်းကထိန်းသိမ်းထားစဉ်အတွင်းအခုလိုဖြစ်ပျက်ခဲ့တာဖြစ်ပါတယ်။တောင်ဝင်းရှိတဲ့တပ်မတော်သားတွေဟာမူလစိတ်ရွယ်ချက်ကဖမ်းဆီးထားသူတွေကိုတပ်ဖြတ်ဖို့မဟုတ်ပေမဲ့ဘေးပတ်ဝန်းကျင်ပျော်ကားကြောင့်အခုလိုဖြစ်သွားတာလို့တုံ့တက်ရတယ်လို့လည်းတပ်မတော်ပြောခွင့်ရသူက VOA ကိုပြောပြပါရယ်။ဒါပေမဲ့လည်းဒီဖြစ်ပျက်ကိုရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုအဖြစ်သတ်မှတ်ပြီးတောင်ဝင်းရှိသူတွေကိုအရေးယူပေးဖို့နိုင်ငံတကာကတောင်းဆိုခဲ့ကြတာပါ။အင်းတင်တပ်ဖြတ်မှုနဲ့ပတ်သက်လို့အခုလွတ်မြောက်ခဲ့တဲ့တပ်မတော်သား9ယောက်ကိုပဲတပ်မတော်ဘက်ကအရေးယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တန်းတနာခန်စာတင်ခဲ့တာမို့သူတို့အပေါ်မူလချမှတ်ထားတဲ့ပြစ်ဒဏ်10နှစ်ကနေတစ်နှစ်အထိလျှော့ပေးခဲ့တာမို့2018ခုနှစ်နိုဝင်ဘာလမှာသူတို့ပြန်လည်လွတ်မြောက်ခဲ့ကြတာပါ။ဒီအမှုမှာပတ်သက်နေတဲ့ရခိုင်ဒေသခံအချို့ကိုလည်းဖမ်းဆီးခံထားရတာရှိခဲ့ပေမဲ့သူတို့လွတ်မလွတ်ဆိုတာကိုတော့အခုချိန်ထိအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အခုလိုမွတ်စလင်ရွာသား10ယောက်ကိုဥပဒေမဲ့တပ်ဖြတ်ခဲ့မှုမှာပြည်ထောင်ကြခံနေရတဲ့တပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လွတ်ခဲ့တဲ့အပေါ်မှာတော့ဝေဖန်မှုတွေရှိနေပါတယ်။အခွင့်တူးကံလူဒန်းစားတရက်တကယ်ပဲပေါ်ထွက်လာပြီလားလို့မေးလာသူကတော့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဥထုံကြည်ပါ
ဒီတပ်မတော်ပေါ့နော်အခွင့်အထူးကလူလားသာဖြစ်နေပြီဆိုတာကအင်းဒီလူသားမှုနဲ့ထောင်ကျတဲ့ခဏရောက်ကိုတနည်းမပြည့်ခင်မှာကာဝဲဦးစီးချုပ်ရှိကိုအတနာခံစားတင်လိုက်တာနဲ့လွတ်ပေးတယ်ဆိုတာကတော့ဒီသေးဦးတွေနဲ့ရောနော်နောက်တစ်ခုအင်္ဂလိပ်ရှင်နဲ့လောရရောနောက်တစ်ခုကီရင်းပြည်သားတွေနိုင်ငံတကာဖြစ်စီနေနဲ့ပြန်ပြီးချေလို့ကြည့်တဲ့အခါကျတော့မဖြစ်စီမဖြစ်တတ်တဲ့ဒီလုံလလို့ပဲဥတ္တရီတို့ကနံပါတ်1ချက်ရှင်းပြတော့တယ်အခွင့်အထူးကလူရန်သာပြည်ပြပေါ်လာပြီလားဆိုတဲ့မေးခွန်းလည်း မင်းကြီးအဖြစ်လာတယ်အဲ့ဒီလူတွေကကဲကောင်းပြီသူတို့ဆွဆွဲတယ်လို့ကျမ်းမတမားပြင်ဖြစ်နေကြတာအခုလိုမျိုးအဲ့ဒီအကျမ်းမတမားကိုပြန်ပြီးတော့နော်အကျမ်းမဆက်ပြတ်တာဟောဒါတရားရလားတန်းကြီးမှာဥပဒေတောင်းမလို့ကျမ်းမမရှိတော့ဘူးလားတရားဥပဒေစိုးမှုမရှိတော့ဘူးလားတမန်တော်ရဲ့ဂုဏ်သိက္ခာလည်းထိခိုက်တယ်ဒါစိုင်းကြီးရဲ့ပုံရိပ်လည်းအဲ့ဒါအကျိုးဆုံးအကြီးတန်းကြီး
ဘသူပဲဖြစ်ဖြစ်ဥပဒေကြောင်းရတိတိကျကျအရေးယူလှုပ်ဆောင်ဖို့တိုက်တွန်းသူကတော့ပြည်သူလွတ်တော်ကိုယ်စားလှယ်ဥဖေတန်ပါ။အဲ
ဟိုတရားဥပဒေဆိုတာကတော့နော်ကျွန်တော်တို့ပြစ်မှုပေးတယ်ဆိုတာအာတက္ကနာပေါ့နော်။ဟောဒီပြန်ပြီးတော့ဟိုပြစ်ဒဏ်ချော့တယ်ဆိုတာတက္ကနာပေါ့။အဲတော့ချော့တင်တလားမချော့တင်တလားဆိုတာကတော့ဟောကျွန်တော်တို့ဒီဥပဒေအရရှင်းရှင်းလဲဆိုရင်တော့ပေါ့နော်။အာဒါကပြစ်မှုနဲ့ပြစ်ဒဏ်ကမမျှတလို့ဖြစ်သွားတာပေါ့။ဒါပြစ်မှုအခုဒီလိုရှင်တော်အတွင်းမှာလူသတ်မှုတခုချော့နိုင်သလားချော့ပေးတင်သလားအဲ့လားဆိုတာကတော့ကျွန်တော်တို့အနေနဲ့တော့ဒါအဲဒီဥပဒေရပေါ့နော်ဥပဒေစိုးမိုးရေးဘက်မှာတော့အတော်တော့ကိုအားနေတယ်လို့ကျွန်တော်မြင်ပါတယ်ဗျာနော
်ရခိုင်ပြည်နယ်မြောက်ပိုင်းကရေကင်းစခန်းတွေပေါ့ ARSA ကျန်းဖတ်သမားတွေ2019ခုနှစ်ဩဂုတ်လမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းမှုတွေကိုလှုပ်ဆောင်ခဲ့တာပါအဲ့ဒီဆောင်ရွက်မှုတွေအတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေဟာဒေသတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကြီးလေတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေကလည်းကြဲကြဲပြန့်ပြန့်ရှိခဲ့ပါတယ်မြမအစိုးရကရောတပ်မတော်ကပါရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံပေမဲ့လည်းဒီလိုပြစ်မှုကျူးလွန်သူတွေကိုဥပဒေအရအရေးယူမယ်လို့ပြောဆိုထားတာရှိပါတယ်ရှင်
အင်းညာလူတတ်မှုနဲ့ပြစ်ဒဏ်ကြခံရတဲ့တပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လည်ပေးလိုက်တဲ့ပုံမှာတုံ့ပြန်သံတွေကိုမမေခါကစူးစီးတင်ဆက်ပေးခဲ့တာပါအခုတခါတော့ထိုင်းနိုင်ငံဘက်ကအလုံသမားအရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ပြီးခဲ့တဲ့မေလ28ရက်နေ့29ရက်နေ့ဒီမှာထိုင်းနိုင်ငံချွန်ပူရီခရိုင်ကခေါင်ဆမုတ်ကန်းဂျီဆန်စော့ဘန်လပုံနေရာ၃နေရာမှာအလုံလုကင်နေကြတဲ့နိုင်ငံသားသားအလုံသမားပေါင်း235ဦးရဲ့အလုတ်ပါမင်းနဲ့နေထိုင်ခွင့်တွေကိုအသေးစိတ်ဆစ်ဆေးခဲ့ပြီးတော့တရားမဝင်နိုင်ငံသားတွေကိုဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။ဒီထဲမှာမြန်မာရေလုံသားတချို့လည်းပါဝင်တယ်လို့သိရပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ထိုင်းချေဆိုင်တဲ့နောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတွင်းမှာတရားမဝင်နိုင်ငံသားကင်းစင်ရေးစီမံချက်အဖြစ်တရားမဝင်နေထိုင်နေသူတွေ၊ရာဇဝတ်မှုတွေနဲ့မကင်းသူတွေကိုလိုက်လံဖမ်းဆီးဆစ်ဆေးမှုတွေလုပ်နေပါတယ်။မေလ28ရက်နေ့နဲ့29ရက်နေ့အတွင်းမှာခေါစမော့ကန်းကြီးဆမ်ဆော့ဗန်လမုံစတဲ့နေရာ၃နေရာမှာအလုတ်လုကင်နေကြတဲ့နိုင်ငံသားသားအလုတ်သမားပေါင်း235ဦးရဲ့အလုတ်ပါမင်းနဲ့နေထိုင်ခွင့်တွေကိုအသေးစိတ်စစ်ဆေးခဲ့ပြီးတချို့ကိုလည်းဖမ်းဆီးခဲ့ပါတယ်။မြန်မာရွှေပြောင်းလုတ်သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောသွားပါတယ်
။ထိုင်းနိုင်ငံကလည်းသူ့ရဲ့စီမံချက်ကဆွဲထားပြီးသားလေ။ထိုင်းနိုင်ငံတွင်မှာ EU ဥရောပကထိုင်းနိုင်ငံမှာတရားမဝင်လုပ်သားတွေကင်းစင်စီရေးနောက်ကလေးလို့ဒီမှာပပျောက်ကြီးနောက်လူကုန်ကမှုပပျောက်ကြီးအတ္တမစိတ်ခံမှုပပျောက်ကြီးဆိုတော့တောင်းအားပေးလှုပ်ဆောင်နေတော့သူတို့ကလည်းတတိပေးထားတဲ့ထိုင်းနိုင်ငံမှာအဲ့ဒီအနေထားကြီးပပျောက်ကိုလှုပ်ဆောင်ပါမယ်ဆိုရင်မှသူကဒီ good liver practice ပေါ့ EU နဲ့သူတို့သဘောတူညီကြတာကအဲဆိုဟိုလို့ဒီမှာဒီရေအချိန်လေးကွန်ပျူတာတက်လာယူအစိုးရတကယ်ပူပေါင်းဆောင်ရွက်တယ်ဆိုတော့ပြနေရတဲ့ကြောင့်သူကနေရာတိုင်းမှာတော့လက်ပြီးမှအဲ့လိုစပူစစ်ဆေးပါလေ
ချွန်ပူရီခရိုင်တွင်းမှာတရားမဝင်လှေလှုပ်သားတွေအများအပြားရှိနေတယ်ဆိုပြီးသတင်းပေးတိုင်ကြားချက်တွေကြောင့်နိုင်ငံသားအလုပ်သမားတွေကိုလာရောက်ဖမ်းဆီးတဲ့အဖွဲ့တွေထဲမှာချွန်ပူရီရေတပ်အလုပ်ကန်ရှာဖွေနေရာချထားရေးအဖွဲ့တွေအပြင်လဝကလွေမှုကြီးကြပ်ရေးအဖွဲ့ဝင်တွေလည်းပါဝင်ပါတယ်အခုရက်ပိုင်းအတွင်းဖမ်းဆီးခံရသူတွေထဲမှာကမ္ဘောဒီးယားလာအိုနဲ့မြန်မာနိုင်ငံသားတွေဖြစ်ကြပြီးအထူးသဖြင့်လှေလှုပ်သားတွေဖမ်းဆီးခံခဲ့ရတာပါအထောက်အထားတွေမရှိပဲတရားမဝင်အလုပ်လုပ်ကြနေကြတဲ့နိုင်ငံသားအလုပ်သမားတွေကိုတော့ဖမ်းဆီးခဲ့ပြီးတာနဲ့လူမောင်ခိုးခိုင်းနေတဲ့ဆက်သွယ်မှုရှိမရှိကိုလည်းစစ်ဆေးခံနေရပါတယ်။ထိုင်းဆိုရကရှေ့ပြောင်းလို့သမားအများပြားရှိတဲ့ခရိုင်တွေမှာလူမောင်ခိုးမှုလူပုံကူးမှုတွေကိုတွေ့ရှိရင်အရေးပေါ်သတင်းပေးဖို့အတွက်လည်းသတင်းထုတ်ပြန်ထားပါတယ်ရှင
်။ထိုင်းခြေဆိုင်သတင်းတော်မအေးမှာသတင်းပေးပို့ခဲ့တာပါ။အခုတခါတော့အမေရိကန်ဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။နောက်ဆယ်စုနှစ်ရောက်ရင်အမေရိကန်ပြည်တော်စုရဲ့ချမ်းမာရေးဆောင်ရှောက်မှုကဏ္ဍမှာဝန်ထမ်းရေအတွက်အရန်ရော့နေသွားမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဆောင်ဝန်ရေအတွက်ဆိုရင်တက်ဂရိတ်2030ပြည့်နှစ်ရောက်တဲ့အခါ3,000အထိရော့နေသွားနိုင်ချေရှိတယ်လို့အမေရိကန်စေဘတ်ဆိုင်ရာကောလိပ်များအသင်းရဲ့ခင်ကနန်းတွေကသိရပါတယ်။အမေရိကန်လူထုနဲ့လူသားအင်အားတွေအသက်ကြီးလာတာနဲ့အမျှရွှေပြောင်းနေထိုင်သူဆောင်ဝန်တွေနဲ့သူနာပြုတွေရဲ့အခန်းကဏ္ဍပိုကြီးမားလာနေပါတယ်။အထူးသဖြင့်တော့ဝန်ထမ်းအင်အားအ ਨੇ ပါဆုံးဖြစ်တဲ့ကြီးလက်ဒေသတွေမှာပါဒါမဲ့လေသူတို့ကြီးပဲနဲ့တော့အကြက်တဲကပြည်လဲသွားမှာမဟုတ်ပါဘူး။ရမုန်းတီလာရဲ့သတင်းလော်ကတော့ကိုကြော်ကြော်သိန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံတဝန်းကကျေးလက်ဒေသတွေမှာကြီးထွားလာနေတဲ့ပြဿနာတစ်ခုကတော့ကျန်းမာရေးဆောင်ရှောက်မှုရဖို့ပါပဲ။လူဦးရေ 4,600 လောက်ပဲရှိတဲ့ Pennsylvania ပြည်နယ် Danville မြို့လေးကလူတွေစုစေယုံရောက်ဖို့တနအီကျော်သွားကြရပါတယ်။ Danville မြို့ကတခြားစေယုံအားလုံးထက်ဝန်ထမ်းပိုများတဲ့အဓိကစေယုံဂိုင်းစင်ကမှာလူနာနဲ့သူနာပြုအချို့အကောင်းဆုံးအဆင့်မှာရှိဖို့မူရင်းအမေရိကန်နိုင်ငံသားမဟုတ်သူတွေကိုလိုအပ်ပြီးဝန်ထမ်းပြက်လက်မှုကပိုတောင်ဆိုးလာမယ်လို့ခန့်မှန်းထားကြောင်းသူနာပြုအကြီးအကဲ Crystal Mudla ကပြောပါတယ
် Like many hospitals across the country Geisinger is faced with an aging community
နိုင်ငံတော်ကတခြားဆေးရုံအတော်များလိုပဲ Geisinger ဆေးရုံဟာလည်းအသက်ကြီးသူတွေဖွဖွလင်းလင်းပြောရရင်တော့အသက်ကြီးလာတဲ့လူသားတွေကိုကုသပေးနေတာပါဒါကြောင့်ကျမတို့ရဲ့အနာဂတ်ဝန်ထမ်းအင်အားဘလို့အခြေအနေရှိလာမယ်ဆိုတာကိုစမ်းစစ်ရပါတယ
်ဒါကြောင့်လည်းဂျမေကာနိုင်ငံဘွားအမွိုင်းဒရမန်လိုနိုင်ငံတကာမှတ်ပုံတင်လက်မရသူနာပြုတွေကိုခံထားရပါတယ
် It's not easy to move with two girls away from family usually you're
မိသားစုနဲ့ခွဲပြီးသမီးလေးနှစ်ယောက်နဲ့ပြောင်းလာရတာမလွယ်ပါဘူးပုံမှန်အားဖြင့်မိသားစုနဲ့နီးတဲ့နေရာကိုရွှေ့ကြပြီမဲ့ကျမကတော့စွန့်စားကြည့်တာပါ
တနိုင်ငံလုံးနေနဲ့ဆိုသူနာပြု15ရာခိုင်နှုန်းနီးပါးနဲ့ကျမရေဝန်တန်း23ရာခိုင်နှုန်းနီးပါးဟာရွှေ့ပြောင်းဝင်လာသူတွေဖြစ်တယ်လို့ American စီးပွားသစ်အဖွဲ့ရဲ့သုတေသနမှာဖော်ပြပါတယ်ဂိုင်စင်ကဆေးရုံကတော့တိုးတက်ဖို့အခွင့်အလမ်းတွေပြပြီးနိုင်ငံတကာကကြွမ်းကျင်သူတွေကိုဆက်ဆောင်ပါတယ်ဒီအတွက်ကြောင့်လဲဟမ်ဝိုင်းဒရမန်လို့ပြည်ပကလာတဲ့သူနာပြုတွေမှာအနာဂတ်အတွက်အိမ်မက်မခွင့်ရလာကြပါတယ
် long term goal would be to get my certification in neuroscience
ရေရှည်ရီမန်ချက်ကအာယုံကျော်စေးသိပ္ပံဘာသာမှာလက်မှတ်ရဖို့နဲ့နောက်ပိုင်းမှာသူနာပြုမန်နေဂျာဖြစ်လာဖို့ရည်ရွယ်ပါတယ
်ဒါပေမဲ့လာမယ့်10နှစ်မှာကျန်းမာရေးဆောင်ရှောက်မှုဆိုင်ရာအလုပ်ကိုင်ပေါင်းတိရသမာ3000ကျော်အထိရှိလာမှာဖြစ်ပြီးဆေးရုံတွေအနေနဲ့အခုအညီပို့လို့လာမှာပါအိမ်တွင်ကျန်းမာရေးထောက်ကူလူသားတွေကနေအထူးကူတွေအထိကဏ္ဍအသီးသီးမှာဝန်ထမ်းလိုအပ်ချက်ကပိုကြီးလာနေပြီးအထူးသဖြင့်ကျေးလက်ဒေသတွေမှာပို့လို့နေတာပါအမေရိကန်စီးပွားသစ်သုတေသနအဖွဲ့ကအန်ဒရူးလင်းက
If you look at urban areas something like there are 200 doctors or over 200 doctors
လူပြဒေသတွေကိုကြည့်ရင်လူသသိန်းမှာဆရာဝန်200ကျော်ရှိပါတယ်ဒါပေမဲ့ကျေးလက်ဒေသတွေမှာတော့ဆရာဝန်ရေအတွက်ကတိတ်နေလွန်ပြီးလူသသိန်းမှာဆရာဝန်82ယောက်လောက်ပဲရှိရပ
ါတက်ကြွမှုပေါ်မူတည်ပြီးရွှေပြောင်းအခြေစိုက်ခွင့်ပေးမယ့်အစီအစဉ်သစ်ကိုမေလ16ရက်နေ့မှာသမ္မတထရမ့်ကကြေညာထားပါတယ်ဒါပေမဲ့အဲ့ဒီအစီအစဉ်သစ်ကဥပဒေဖြစ်လာတဲ့ဆိုရင်တော့မှဆေးဘက်ဝန်ထမ်းလိုအပ်ချက်ပြည့်မီပါမလားဆိုတာမရှင်းလာပါဘူးဂိုင်စင်ကဆေးရုံလိုပဲ Chambers Park ဆေးရုံဟာလည်းမူရင်းစာတီမဟုတ်သူဝန်ထမ်းတွေအပေါ်မှီခိုနေရပါတယ်အဲ့ဒီဆေးရုံကဆရာဝန်ထုတ်ဝက်တော့ကပြပပွဲရတယ်ပါဒီအချိန်ကြီးရောက်လာတော့ကိုချိမတ်စ်ပေါ့ဆေးရုံကဒေါက်တာဂူလန်မိုစတဖာကအခုလိုရှင်းပြပါဗျ
။ When we interviewed we didn't find sufficient American graduate.
လူတွေမေးတဲ့အခါအမေရိကန်ဘွဲရလုံလောက်ရှာမရပါဘူး။သူတို့ကမြို့ငယ်လေးတွေဒါမှမဟုတ်အဲ့လိုတနေရာကိုကြိုက်ပုံမရပါဘူး။ဒါကြောင့်အမေရိကန်ဘွဲရ၁၀ယောက်ကိုအလုပ်အင်တာဗျူးရင်တရားလောက်ပဲလာလို့ပါတယ
်။ချိမတ်စ်ပေါ့ဆေးရုံကပြပဖွားဆရာဝန်၁၀ယောက်ကို VOE ကစကားပြောတာမှာ9ယောက်ကဆက်နေဖို့ဆန္ဒရှိပါတယ်။အဲ့ဒီထဲမှာအိန္ဒိယကလာတဲ့ဆရာဝန်ဒေါက်တာရဂေဗ်ဒရူပတိလည်းတူအပါဝင်ပါ
။ I love my patients. I love what I'm doing in Chambersburg. And most physicians once they start
ကျွန်တော်လူနာတွေကိုချစ်ပါတယ်။ Chambersburg မှာလုပ်နေရတာကိုကျွန်တော်ကြိုက်လဲကြိုက်ပါတယ်။ဆရာဝန်အများစုအတွက်ကတနေရာမှာဆက်လုပ်ပြီးတော့သူတို့လူနာတွေနဲ့ရင်းနှီးသွားပြီးဆိုရင်နောက်တနေရာကိုရွှေ့ဖို့သူတို့အတွက်ခက်ပါတယ
်။အမြဲတမ်းနေထိုင်ခွင့်ရှောက်လာတွေကပုံနေတာမို့ဒေါက်တာဒီရူပတိလိုအိန္ဒိယဆရာဝန်တွေအတွက်အမြဲနေထိုင်ခွင့်ကြောက်ဖို့ကအကြာကြီးစောင့်ရပါတယ်။ဒီမျိုးပေါ်မှာထားတဲ့သူ့ရဲ့စူးနစ်မှုကိုအမြဲတမ်းတည်နေမယ်ဆိုပြီးယူဆလိုက်မယ်လို့သူမျှော်လင့်မှထားတဲ့အကြောင်းဒေါက်တာဒီရူပတိကပြောပါတယ်ခင်ဗျာ
။ကိုကြော်ကြော်သိန်းဖြောပြသွားတာဖြစ်ပါတယ်။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမကြီးကဏ္ဍဥအောင်ခင်ရဲ့မြမအေးသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလောအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
ဒီ OA မြမပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်မေလ30ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒီတရပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line no meter 25 32 နဲ့51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမဲ့အပတ်စဉ်ကဏ္ဍတွေမှာတော့ကျမကြီးကဏ္ဍဥအောင်ခင်ရဲ့မြန်မာရေး30 channel 2အပတ်စဉ်တိုင်းရင်းသတင်းတော့အစီအစဉ်မှာဆိုရင်တော့
ကြာတာပေါ့ဒေါ်လာ3,500လောက်ကြာတယ်။3,500လောက်ဆိုတာဒီ April ကနေအခုဒီ February လကုန်ကင်ကင်းနှန်းရ480လောက်ပြုတ်ကြာတယ်။ American dollar တန်ပေါ့သူရနေသက်နေသမီးတစ်ယောက်မှာ100,000,000
တရုတ်မြန်မာကုန်သွယ်ကြဆင်းသွားတာနဲ့ပတ်သက်ပြီးတော့105မိုင်ကုန်သွယ်ရေးဆောင်တာဝန်ကညွှန်ကြားမှုချုပ်ဦးတင်ရဲဝင်ပြောသွားတာပါဒီအကြောင်းကိုတော့တိုင်းရင်းသတင်းလောက်ကဏ္ဍမှာနားဆင်ရမှာပါအခုတော့ဒီတဲကမှအရင်ဆုံးဒီကျမကြီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့သွေးလေးပတ်နာအပိုင်းတစ်ကိုတင်ပြထားပါတယ်သွေးလေးပတ်နာယောဂါကမြန်မာနိုင်ငံမှာတစုံတရာအဖြစ်များတယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်ဒီသွေးလေးပတ်နာဘာကြောင့်ဖြစ်ရပြီးဘယ်လိုလက္ခဏာတွေပြကဒီယောဂါရှိမရှိဘလို့ဆုံးဖြတ်နိုင်ပါသလဲဒီအကြောင်းအယူအကျော်အစ်စ်အထူးကုနဲ့စေတက္ကသိုလ်တည်းရဲ့အယူအကျော်အစ်စ်စေပညာဌာနပမောက္ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့အယူအကျော်အစ်စ်အထူးကုဆရာဝန်ကြီးနဲ့ပမောက္ခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီ rheumatoid arthritis ဆိုခေါ်တဲ့သွေးလေးပတ်နာယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီ
း။မြန်မာနိုင်ငံမှာတော့ကမ္ဘာနဲ့တန်းတူပါပဲ။လူတို့သူ့စည်စနာလုပ်ကြတော့ရက်ွက်ထဲမှာလိုက်ပြီးတော့ဆန်းသက်နေတာပေါ့နိ။ကမ္ဘာပေါ်မှာလည်းသူကဒုတိယမှာတရောင်လုံးဖြစ်တယ်ဆိုတော့ဒီမှာလည်းအဲ့လိုမျိုးတွေ့ပါတယ်။အဲ့တော့ယူကျော်စိတ်သမားတော်လာကြတဲ့ဇီဝနာအလုံးထဲမှာဆိုဒီဘုံတော်ကောင်ရှိတယ်ပေါ့နော
်။ဟုတ်ကဲ့ဆရာကြီး။ဘာကြောင့်မလို့ဒီသွေးလေးပတ်နာဖြစ်ရတာလဲဆရာကြီ
းအဓိကကြတာကတော့ဗီဇပါတာပေါ့လေသူဗီဇအပြင်ကိုအဝင်းကျင်နဲ့ပါတယ်ဗီဇနဲ့ပေါင်းဝင်ကျင်ပေါင်းပြီးဖြစ်တာပေါ့ဗီဇကတော့ဒီအဖြစ်ကြီးရှာနေနေပါလာတယ်အဲ့ဒါကဒီဘက်နာဖြစ်ဖြစ်ခြင်းနဲ့ပြုလို့ရှိတာပေါ့အဲ့မှာပဝင်းကျင်ကသွေးလေးတောက်တယ်လို့နောက်ပြီးတော့မှနေပူတဲ့ဖြစ်တယ်လို့နောက်ပြီးတော့အစားတောက်တွေထဲမှာဓာတ်ပစ္စည်းကြီးပါတယ်အဲ့ဒီနဲ့ပါတဲ့အခါမှာဗီဇပိုပြောင်းသွားပြီးတော့မှလီဗနာဖြစ်လာတာပေါ့။တချို့ကျတော့လည်းဘယ်လိုပြောလဲဆိုတော့အော်တိုအင်မြူးလို့ခေါ်တဲ့ကံကျတော့ခုခံအားတွေဆန်လွဲသွားလို့ဖြစ်တယ်ပေါ့။ဒီမှာနှစ်ဆင့်ပေါ့လေခုခံအားဆန်လွဲသွားတာကဘယ်နည်းကဗီဇပြောင်းလို့ပေါ့။ဗီဇပြောင်းတာကဘာလို့ဖြစ်လဲဆိုတော့မျိုးရိုးတွေပဲဝင်နေတဲ့ပေါ့လို့ပေါ့
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီအန္တရာယ်ရှိတဲ့သူတွေရှိနေတယ်လား။ဥပမာမျိုးသားမျိုးသမီးတို့အသက်အရွယ်တို့ပေါ့ဆရာနော်
။ဒီကမျိုးသားနဲ့မျိုးသမီးဆိုရင်တော့မျိုးသမီးက၄သားလောက်ကိုဖြစ်တတ်တာပေါ့နော်။နောက်အသက်အရွယ်ကျတော့လေနေလေအဲ့အလက်ပိုင်းကမှာပေါ့နိ40ကျော်လာတဲ့အခါမှာပိုပြီးဖြစ်တဲ့40နဲ့60ကြာပေါ့အဲ့ရွယ်ကပိုပြီးတဲ
့ဟုတ်ကဲ့ဆရာအဲ့တော့ယောဂါဖြစ်လာတာဟိုစောစောစီးစီးသိနိုင်ဖို့ဆိုလို့ရှိရင်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လုပ်လဲဆရာ
ယောဂါကတော့တူလီဘက်နာဆိုတဲ့အတိုင်းပဲလေးဘက်နာတာပေါ့နော်အဲ့တော့အစ်စ်တစ်ခုထည့်ပို့ပြီးတော့မှတစ်ခုတော့ဘူးလေးခုအဲ့လောက်နာတာပေါ့နာတဲ့အပြင်ကိုသူကရောင်နေရောင်နေနာတာရောင်နာတွေကလည်းခဏလေးပုံပဲနဲ့တလားကြုံကြတယ်ပေါ့အဲတော့ဒီကမ္ဘာရိုးရိုးစိတ်ဆန္ဒကတော့ဘယ်လိုပြောလဲဆိုတော့အစ်စ်တစ်ခုထည့်ပို့ပြီးတော့မှနားတယ်နားတဲ့အပြင်ရောင်လဲရောင်တယ်ရောင်တာကလည်းတလားကြော်တယ်ဆိုလို့ရှိရင်တော့ဒါသူရိပဒါဖြစ်ဖို့ပြီးထားဖို့လိုတယ်လို့ပြောတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆရာကြီးဒီအစ်စ်မှာလက္ခဏာတွေရှိနိုင်သလားကိုယ်ရာဆန္ဒတော့
ဒီအစ်စ်ကလက္ခဏာတွေကတော့ဒီရောင်နေဆိုရင်တော့ရောင်နေလက္ခဏာတွေရှိတာပေါ့နော်အများကြီးအစ်စ်နာတယ်ဆိုရင်လူကနာနာနာလေးနှိပ်ပြီးလို့ရှိရင်သက်သာတယ်လို့ဖြစ်တာအဲ့ဒါကအနာနာပဲပေါ့အစ်စ်ရောင်နေဆိုရင်တော့သူကအစ်စ်ကနာတဲ့အပြင်ကိုအထိမခံနိုင်ဘူးသူနှိပ်လိုက်လို့ရှိရင်ပူနာတယ်ပေါ့နော်ခြင်ကြီးလိုက်လို့ရှိရင်တော့သူကနည်းနည်းဖောင်းနေတယ်လို့ရှိရင်ဒီကလေးပြင်ကြီးလိုက်လို့ရှိရင်နည်းနည်းလေးအပူချင်းကဒီထည့်ဆိုင်ပူပြီးတော့ပူနေတာပေါ့သူကလှုပ်လို့ရှိရင်လည်းပူနာတယ်ဒါတွေကအစ်စ်ရောင်ရဲ့လက္ခဏာအစ်စ်နာရဲ့လက္ခဏာကြတော့ယူနိုင်အောင်ပဲဖြည်းဖြည်းချင်းလို့နာလာတော့ကိတ်တို့ဖဲလို့တန်တယ်ကြတော့ပုံမှန်ရှာလိုက်လို့ရှိရင်တက်တာလေနေပြီးရင်တက်တာလေဆိုင်ကြည့်ရင်လေသူကအပူချင်းက တူတူပဲပို့ပြီးတော့ပုံမနေဘူးပေါ့န
ော်ဟုတ်ကဲ့ဆရာဒီနာတာကအချိန်ပိုင်းရဟိုအပြောင်းလဲရောရှိနေလားဆရာကမနေ့ပိုင်းမှာတော
့ဩဟုတ်ကဲ့သူကကျတော့ထူးခြားချက်ကညာဖြင့်အဲ့အဲ့လူလက်ပိုင်းနာတာဆိုရင်တော့ကြီးပေါင်းနာတာပေါ့နော်ကြီးပေါင်းနာတာဆိုရင်တော့သူကမနေ့အရသာကောင်းတယ်လမ်းလျှောက်လိုက်တော့မှပို့နာတယ်လေးပဲနာကျတော့သူကမနေ့အရသာကိုပို့နာတယ်သူရှင်သူ့ကိုသူ့တို့ဆယ်ဆိုရင်ကောင်းပါတယ်အဲ့ဒါကို morning stiffness လို့ခေါ်တာပေါ့မနေ့ပိုင်းမှာတောင့်တင်းနေတယ်အဲ့တော့ဒီနေ့ကလာကဒါရီဝတ်ချက်ပို့ပြီးတော့ကြားရဲပေါ့။ဒါဆိုရှင်တော့ဒီဝနာကိုပို့ပြီးတော့မှစိတ်ကူရတာပေါ့နော်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုလက္ခဏာတွေပြလာပြီဆိုလို့ရှင်တော့ဒီယောဂါဆုံးဖြတ်နိုင်ဖို့အတွက်ဆရာဝန်နဲ့ပြဖို့လိုတာပေါ့ဆရာနော်
။ဟုတ်ပါတယ်။ဒီကယောဂါလက္ခဏာပြပြီဆိုရင်တော့ပူတည်ကြအောင်ဆိုရင်တော့ကြီးစစ်ကြည့်ရတာပေါ့နော်။အဲ့တော့သူကယောဂါလက္ခဏာနဲ့ညာဆိုရင်ကတွဲ့ဝိရိယပြတာပေါ့နော်။အဲ့ဒါအစ်ကဘုရင်က၄ခုရောင်းတာရဲ့။ဟုတ်ကြတာကတလားကြောကြတယ်ကနေတဘလောက်ပြေးကြနေပြီပေါ့နောက်တဘကတော့သွေးနှမျိုးပဲကြည့်ပါလေဒီမှာသွေးပြင်းလုံးကိုလေ ESR ပေါ့အဲ့ဒါလေးစီးလိုက်လို့ရှိရင်ဒီခဏလေးလောက်ဆိုရင်ပြေးရတယ်အဲ့ ESR က20ကျော်နေလားပေါ့နောက်တဘကတော့ခုနကပြောတဲ့ခုကရက်ဒီဆန်လွဲနေတယ်ဆိုတော့သိကြည့်တာပေါ့မသိကြည့်တဲ့အခါကျတော့သွေးလေးပဲနာကြလို့ခေါ်တယ် Rheumatoid effect ကသွေးလေးပဲနာတဲ့ကနှမျိုးစစ်လို့ရတယ်ဒီဘက်ကျတော့ rheumatoid effect ကတော့ရှိရှိဆင်လာပြီလို့ရှိတာပေါ့။အခုဒီဘက်ပိုင်းနေ့ဒီမှာကျတော့နောက်အစ်စ်ကမျိုးပေါ်လာတယ်။အဲ့ဒါကတော့ NTCCP ECP လို့လည်းခေါ်တယ်ပေါ့နော်။ CCP ပေါ့အတူခေါ်တယ်။အဲ့ဒါကတော့ပုံပြီးတော့မှန်တာပေါ့။အဲ့သူသိကြည့်လိုက်လို့သူလည်း20ကျော်တက်နေတယ်ဆိုလို့ရှိရင်တော့သူလေးပဲနာပြေးကြသွားတာပေါ့နော်
။ဟုတ်ကဲ့ဆရာဒီယောဂဆုံးဖြတ်တာမှားရွံ့နေတဲ့အနေထားတွေရောသတိပြုဖို့ရှိလားဆရာ
။ယောဂဆုံးဖြတ်တာမှားတာကတော့ဆွာဆုံးကတော့ခဏခဏပြောတဲ့နာရန်နဲ့ရောက်တာကိုမကွဲကြတာပေါ့နော်။လူတွေကနည်းနည်းပပဒုနာတယ်လက်နာတယ်တိုက်ကြခဲ့ဘူးဆိုတော့၄ဘက်တိုက်တယ်ဆိုရင်အကူလုံးတိုက်တယ်ဆိုရင်၄ဘက်နာလို့ထင်ကြတာတကယ်တမ်းကတော့နိုင်ုံနဲ့မရဘူးကြောင်သွားမှာပေါ့နော်အဲဒါလေးကိုမှားမှားပြီးတော့ဆက်ပြီးတော့ကုကြတာပေါ့လေအဲဒါကုကြတော့သူဖြစ်တဲ့နေရာမှာလည်းမှားတယ်သူဖြစ်တဲ့နေရာမှာခုကန်တက်လွဲတဲ့ဟာတွေကဘူမတရိုက်ဖက်ကြာဆိုတာတကူနောက် CCP ဆိုတာတကူကတော့သူ၄ဘက်နာနဲ့ဆိုင်တာပေါ့နောက်သူတွေမှာဆင်နာဆိုရောစစ်တက်ကြတာ ES လို့ခေါ်တယ်ပူလီဗနာတက်တယ်သူတို့ရှိတယ်နောက်တစ်ခါ ANF ဆိုပြီးတော့ရေပြားလီဗနာအတွဲကျော်တာတူတယ်ရှိတယ်အဲ့လိုဖြစ်နေရှိတယ်အဲ့တော့လူကတော့ဘာတွေ့တွေ့သူကသူတွေမှာတကူကူ abnormal တွေ့တယ်ပေါ့လေ ES တက်လဲသူကလီဗနာပဲမကွဲပြားဘူး ANF ဆိုတဲ့ရေပြားလီဗနာတက်လီဗနာပဲမကွဲပြားဘူးအဲ့တော့ပူတောက်မှုတွေရှုပ်ထွေးသွားတာလည်းရှိတယ်အဲ့တော့ ES ကိုများတယ်ဆိုရင်ဖိနက်စလင်တူရတာဘောက ANS ညာလာကြတော့လေသူကအီဗာလီဘနာကူတော့မှတက်ရှိတယ်။အဲဒီအကုန်လုံးရောပြီးတော့သွေးလီဘနာအနေနဲ့ကုနေကြတယ်လေမှားနေတာတွေ့ရတယ်။နောက်တတိယတစ်ပိုင်းကကြတော့လီဘနာရဲ့တဘောကအီဗာလီဘနာပဲဖြစ်ဖြစ်သွေးလီဘနာပဲဖြစ်ဖြစ်ကုလီဘနာပဲဖြစ်ဖြစ်ဘယ်နှစ်ပိုင်းတွေ့ကြည့်ရတယ်။ရောဂါလက္ခဏာနဲ့ကြဆိုရင်ကတစ်ပိုင်းအခွဲကမ်းပြရတစ်ပိုင်းပေါ့နော်။အဲတချို့လူတွေကကြတော့ဘာမှလက္ခဏာမရှိဘဲနဲ့အခွဲကမ်းမှာတော့ဖြစ်ကြတယ်။ဟိုတနေ့တကသွေးဖြစ်တယ်ဆိုပြီးတော့ဖြစ်တော့ဟိုလေးဘက်နာဖြစ်စားလာတော့အဲဒီ rheumatoid ကြက်ကြက်ဆို CCP ဆိုချက်စတော့ရှိတယ်ဆိုပြီးအပြေထွက်လာတာပေါ့ဒါပေမဲ့သူတွေမှာဖြစ်ကြည့်လို့ဒီတက်တွေများနေတိုင်းလေခုမှယောဂလက္ခဏာမရှိရင်သူလေးဘက်နာလို့မခေါ်နိုင်ဘူးဥစ္စာမလို့ပေါ့နော်အဲဒါကိုမှားပြီးတော့မှသူလေးဘက်နာရှိပြီဆိုကြည့်စားပြီးစစ်စစ်စတော့လိုက်ဆိုလဲလဲပြီးတော့ဥစ္စာတွေတွေ့ရတ
ယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ဂျမားဤခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။ဒီတစ်ပတ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်မှာတော့တိုင်းပြည်ဖုံမျိုးတိုးတက်ရေးမှာအမျိုးသမီးပညာရေးဟာအဓိကနေရာကနေပါဝင်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
မပြင်းမမေကလေးနဲ့အမျိုးသမီးတွေပညာသင်ကြားခွင့်ဆုံးရှုံးနေတာနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေကစစ်တမ်းတွေထုတ်ပြန်ထားကြပါတယ်။မူလရဟောင်းတက်စင်မေကလေးနဲ့ယောက်ျားလေးဦးရေဟာအတူတူလောက်ရှိပေမဲ့အလဲရန်းနဲ့အထက်တန်းပိုင်းကိုရောက်လာတဲ့အခါမှာမေကလေးဦးရေဟာတိတိတားတားနေပါလာတယ်လို့ဆိုပါတယ်။2015စရင်ရအသက်15နှစ်ပြည့်တဲ့အမျိုးသမီးနှစ်ပန်းနီးပါးဟာသာဝတ္တကြဘူးလို့ UNESCO အစည်းအဝေးကစားတစ်ခုမှာဖော်ပြထားပါတယ်။အင်္ဂလိပ်မှာကူညီနေရလို့စာဆက်မတင်နိုင်တာပါ။ဒါပေမဲ့အသက်16နှစ်နဲ့15နှစ်လောက်ရောက်လာရင်က ကျောင်းဆက်မတက်တဲ့ယောက်ျားလေးက40ရာခိုင်နှုန်းမိန်းကလေးက55ရာခိုင်နှုန်းလောက်ရှိကြောင်းသိရပါတယ်မိဘကကျောင်းစိတ်မတက်နိုင်တော့လို့ကျောင်းကထွက်ကြရတာများပါတယ်ဆင်းရဲနွမ်းပါမှုကြောင့်ပညာမသင်တာဖြစ်ပါတယ်တားနဲ့သမီးရှိတဲ့ဆင်းရဲသားအိမ်တော်စုဟာတားကိုသာကျောင်းတက်စီပြီးသမီးကိုအရင်လုလုခိုင်းတာများပါတယ်တက်နိုင်တဲ့မိသားစုကသာသူတို့သားသမီးကိုကျောင်းဆက်ထားနိုင်ပါတယ်ဆင်းရဲသားတွေမှာလည်းကျောင်းဆက်ထားနိုင်သူအနည်းအချင်းရှိပါတယ
်။ဆယ်ရန်အောင်သူတွေထဲမှာအမျိုးသမီးဥယေကပိုများပါတယ်။အာရှဖွံ့ဖြိုးရေးပံကထုတ်ပြန်တဲ့ Gender Equality and Women's Rights ဆိုတဲ့အစီရင်ခံစာမှာ2012စည်းရင်းကိုကိုးကားပြီးတက္ကသိုလ်တက်သူ60ရာခိုင်နှုန်းဟာအမျိုးသမီးဖြစ်တယ်လို့ဆိုပါတယ်။မဟာဝိဇ္ဇာနဲ့မဟာသိပ္ပံတက်သူ80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပါတယ်။PhD ဒေါက်တာဘွဲ့တက်နေသူတွေထဲမှာ80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။ဒါကြောင့်တက္ကသိုလ်ဆရာဆရာမတွေမှာအမျိုးသမီးက83ရာခိုင်နှုန်းဖြစ်နေတာတွေ့ရပါတယ်။ယောက်ျားလေးတွေဟာဘွဲ့မရမီအလုပ်လုပ်ရတာများတဲ့အတွက်ပညာဆက်တင်သူနည်းပါတာဖြစ်နိုင်ပါတယ်။တရားသူကြီး1400ကျော်နဲ့ဥပဒေအရာရှိ1200ကျော်မှာတော့အမျိုးသားကတစ်ဝက်အမျိုးသမီးကတစ်ဝက်ဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးအများစုစာမတက်သူဖြစ်နေတာဟာအဓိကအားနည်းချက်ဖြစ်ပါတယ
်ဆီယမလုပ်တဲ့အမျိုးသမီးဥယျာဉ်များသလိုတက်တော့အင်ဂျင်နီယာနဲ့စစ်ဖက်ဆိုင်ရာလုပ်ငန်းတွေမှာအမျိုးသားဥယျာဉ်များပြားပါတယ်တက္ကသိုလ်ပညာကိုနှစ်အတော်ကြာစီးပူပြီးမှအလုပ်လုပ်တဲ့အမျိုးသမီးတွေကိုကြည့်ရင်အမျိုးသားတွေလိုအလုပ်ကံရဖို့မလွယ်တာသိတာပါတယ်အထက်ပညာနဲ့အသင်မွေးဝန်းကျောင်းပညာသင်တန်းမှာအမျိုးသားနဲ့အမျိုးသမီးဥယျာဉ်အတူတူတော့ရှိကြပြီမဲ့ဘာသာစကားအချုပ်အလုပ်စတာတွေမှာအမျိုးသမီးတွေများနေပါသေးခစ်သစ်စီးပွားရေးမှာလိုအပ်တဲ့ကွန်ပျူတာလိုဘာသာရပ်ကိုစိတ်ဝင်စားတဲ့အမျိုးသမီးကနည်းနေပါသေးတမယိုးကြအလုပ်တွေကိုပဲအမျိုးသမီးတွေကဆက်လုပ်နေကြတာများပါသေ
းကွန်ပျူတာအတတ်ပညာဟာအမျိုးသားအတွက်သာဖြစ်တယ်ဆိုတဲ့အမြင်မျိုးဟာမြန်မာတွေမှာပဲအခြားအာရှနိုင်ငံတွေမှာလည်းရှိနေပါတယ်ကွန်ပျူတာတက်တဲ့အမျိုးသမီးတွေရဲ့တီထွင်မှုဟာအမျိုးသားတွေရဲ့တီထွင်မှုနဲ့မတူပဲကွဲပြားခြားနားတယ်လို့ဆိုပါတယ်အမျိုးသမီးတွေဟာသူတို့နေထိုင်ရာလူအဖွဲ့အစည်းရဲ့လိုအပ်ချက်ကိုအဓိကထားပြီးတီထွင်လေးရှိပါတယ်ဒါကြောင့်အမျိုးသမီးတွေတမယိုးကျလုပ်ငန်းခွင်တွေကထွက်နိုင်အောင်ခင်မီအတတ်ပညာသင်ကြားဖို့လိုပါတယ်2014လူဦးရေစည်းရင်းအရအမျိုးသားအလုပ်သမားတန်း20ကျော်ရှိပြီးအမျိုးသမီးအလုပ်သမားက73တန်းရှိပါတယ်စီဝါရေးတွတ်တက်လာတာနဲ့အတူအိမ်တွင်းစီဝါရေးမှာအမျိုးသမီးပါဝင်တဲ့အခန်းကဏ္ဍဟာလည်းကြီးမားလာတာကြောင့်အမျိုးသမီးပညာရေးနဲ့အလုပ်ရရှိရေးဟာအရေးကြီးလာပါတယ
်။လူတွတ်တက်ဖွံ့ဖြိုးရေးမှာပညာရေးဟာအဓိကလိုအပ်ချက်တစ်ခုဖြစ်ပါတယ်။ပညာတတ်ရင်အလုပ်ရဖို့အခွင့်အလမ်းပိုမိုများလာတာမို့အနိုင်ငံဘဝကလွတ်မြောက်နိုင်ပါသေး။မိသားစုကျန်းမာရေးအကြောင်းကိုလည်းပိုမိုသိရှိနားလည်လာတဲ့အတွက်ဥဆောင်နိုင်စွာရှိလာပါသေး။ကောင်းမွန်တဲ့လူပေါင်းတိဆောက်ရမှာလိုအပ်တဲ့အတတ်ပညာနဲ့ကျွမ်းကျင်မှုကိုပညာတတ်မှသာရနိုင်ပါပဲအမျိုးသမီးတွေပညာမတတ်လို့ခင်းတဲ့အမည်အလုပ်မလုပ်နိုင်တာတိုင်းပြည်အတွက်ဆုံးရှုံးမှုတစ်ခုဖြစ်ပါလေစားတတ်တဲ့အမျိုးသမီးဟာတားဖွားမှုကိုထိန်းချုပ်နိုင်ပြီးအကျန်းဖက်အနိုင်ကျင့်တာကိုတွန်းလှန်နိုင်ပါတယ်စားတတ်တဲ့အမျိုးသမီးကသာနိုင်ငံရေးကိုစိတ်ဝင်စားကြပါတယ်စားတတ်တဲ့အမျိုးသမီးဟာကျန်းမာရေးဘက်မှလည်းအသိဉာဏ်ပိုရှိလာတဲ့အတွက်သားသမီးကျန်းမာရေးပုံမှန်ကောင်းမွန်လာပါလေ။မူလာတန်းပညာလောက်တက်ထားတဲ့အမျိုးသမီးတွေဟာကုသယောဂကာကွယ်ရေးကိုပုံမှန်နားလည်သဘောပေါက်ကြပါလေ။အလေတန်းပညာသင်ကြားထားတဲ့အမျိုးသမီးတွေမှာကလေးအသေးပြောင်းနှုံနေပါပါလေ။1990က2010အထိအနည်း40ကာလမှာအမျိုးသမီးတွေစာတက်လာတဲ့အတွက်ငါးနှစ်အောက်ကလေးတငယ်ပြေဆုံးမှုဟာတိတိတတ်တတ်လျော့နေလာကြောင်းသိရှိရပါလေခင်ဗျာ။
မာရီ30ချက်စီစဉ်ကိုဥအောင်ခင်တဲ့ဒူကိုညံဝဲအောင်ကတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒေါတာရှင်များရှင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုလူအခွင့်ရေးချိုးဖောက်မှုတွေကြုံနေရတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်တပူပေါ်နပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလားစင်းနေမတွေ့ရလားကုစားဖို့မကြိုးစားကြတာလားဘာတွေအားနည်းချက်ရှိနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်
ည့်23နဲ့38 999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလည်းအစီအစဉ်ကကြိုဆိုပါရစေ
။ VOA ကနေခြားသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့တန်လွင်ပေးနေပါတယ်။အခုတစ်ခါတော့နေဆက်ဒေတာတိုင်းရင်းသားဒေတာတွေမှာဖြစ်နေတဲ့ဒီအခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်သတင်းတော်တွေကတင်ပို့ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝမြို့နယ်အတွင်းမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့ဆက်လီကို AA ဘက်ကပြစ်ခတ်တိုက်ခိုက်ခဲ့ပြီးထိခိုက်ကြဆုံးမှုများပြားတယ်လို့ AA ပြန်ကြားရေးတာဝန်ခံကပြောပါရယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေဟာမိုးရသည့်အတွင်းစားဝတ်နေရေးနဲ့ကလေးတွေပညာသင်ကြားရေးပါအခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။တရုတ်မြန်မာနယ်စပ်ဘူးဆက်ကုန်သွယ်ရေးဆောင်မှာတရုတ်နိုင်ငံဘက်ကပိတ်ဆို့မှုတွေရှိနေတာကြောင့်မြန်မာကုန်သွယ်ရေးထိခိုက်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဝမြို့နယ်အတွင်းမြန်မာစစ်တပ်ကိုတင်ဆောင်လာတဲ့ဆက်လီကိုကလတန်မြစ်ကမ်းမှာအေအေဖက်ကပြစ်ခတ်တိုက်ခိုက်ခဲ့လို့တပ်မတော်ဖက်ကထိခိုက်ကြဆုံးမှုများပြားတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခါကပြောပါတယ်မေလ26ရက်နေ့ကပလဝမြို့နယ်မောင်နှမရွာနယ်ငဒက်ရွာအကြားမှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးဒီတိုက်ပွဲမှာတပ်မတော်စီးလာတဲ့ဆက်လီနစီနှိမ့်မြုပ်ခဲ့လို့အရာရှိအပါဝင်3ဦးကြဆုံးခဲ့တယ်လို့အေအေဖက်ကလည်းထိခိုက်ကြဆုံးမှုရှိခဲ့တယ်လို့အေအေဖက်ကပြောပါတယ်ပလဝမြို့နယ်တိုက်ပွဲအတွင်းတပ်မတော်ဖက်ကထိခိုက်မှုတွေရှိခဲ့ပြီးတိုက်ပွဲဖြစ်ပွားရာဒေသတွေမှာနှံမြင်ရှင်းလင်းနေဆဲဖြစ်တယ်လို့တပ်မတော်တည်မှန်ပြန်ကြားရေးအတွင်းရေးမှူးဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်ချင်းပြည်နယ်ပလဝမြို့နယ်ဖက်မှမြန်မာစစ်တပ်နဲ့အေအေအဖွဲ့တို့တိုက်ပွဲတွေမကြာခဏဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်အတွင်းမိစာဇင်ပေါင်းပြင်ရှင်မတိန်ကြေးရွာအုပ်စုတွေမှာစစ်ရှောင်ဥယျာဉ်2600ကျော်ရှိနေတယ်လို့စစ်ရှောင်အကူအညီပေးရေးတာဝန်ခံကပြောပါတယ
်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဖေးရှောင်ဒုက္ခတဲ့တထောင်ခွဲခန့်ဟာမိုးရွာတွေတွင်စားဝတ်နေရေးပါဝင်နေထိုင်ရေးနဲ့ကလေးတွေပညာသင်ကြားရေးပါအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လက်တလောချီနေမှာ ICRC နဲ့တခြားနိုင်ငံတကာဖွဲ့စည်းတချို့ကလာရောက်ကူညီနေပြီးအစိုးရဘက်ကတရ300ကျပ်နှုန်းနဲ့ထောက်ပံ့မှုတွေရှိနေပေမဲ့ဒုက္ခသည်တွေအတွက်နေထိုင်စရာနဲ့ကျန်းမာရေးပါဝင်ကလေးတွေပညာရေးအတွက်အရေးကြီးလိုအပ်နေတယ်လို့မြတ်ဦးမြို့မြတ်လဆောင်ကျောင်းဆရာတော်ဦးနန္ဒဒါရကမိန့်ပါတယ်။ဒီနယ်ဆိုရဘက်ကကလေးတွေပညာရေးအတွက်ကူညီပေးမယ်လို့ပြောထားပေမဲ့လည်းစခန်းနဲ့နှိစရာကျောင်းတွေမှာကျောင်းသားဖို့အတွက်ကလည်းအရင်ကတည်းကကျောင်းဆောင်နဲ့ဆရာဆရာမလုံလောက်မှုမရှိတဲ့အတွက်အခက်အခဲရှိနေတယ်လို့တိန်ညူကျေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကပြောပါတယ်။မြောက်ဦးမြို့နယ်တွင်းမှာစစ်ဘေးရှောင်စခန်း32ခုရှိပြီးတော့ဒုက္ခတဲ့တထောင်ခွဲခန့်ခိုလုံနေကြရပါတယ်
ကရင်ပြည်နယ်ကလောင်ကစားဝိုင်းကျင်းပရာနေရာတချို့မှာဗာဒာရေးကောင်းဆောင်တဲ့လက်နက်ကင်အဖွဲ့အချို့အမြင်ခံပြီးကျင်းပနေတာကြောင့်ဖမ်းဆီးအရေးယူဖို့အခက်အခဲရှိနေတယ်လို့ကရင်ပြည်နယ်ရဲမှူးကြီးကပြောပါရယ်အခုလ23ရက်နေ့မှာကျင်းပတဲ့ကရင်ပြည်နယ်အစိုးရတတိယတနစ်တာလှုပ်ဆောင်ချက်နဲ့ပတ်သက်ပြီးပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာကရင်ပြည်နယ်ရဲမှူးကြီးကပြောပါရယ်အဆိုပါလောင်ကစားဝိုင်းတွင်မှာမတိနာမလဲတဲ့ဂျေးလက်ဒေသခံများပါဝင်နေတာကြောင့်အခြေအနေကြည့်ပြီးအရေးယူဆောင်ရွက်ရတဲ့အနေအထားရှိနေကြောင်းလဲကရင်ပြည်နယ်ရဲမှူးကြီးကဆိုပါရယ်ကရင်ပြည်နယ်မှာလောင်ကစားနဲ့ပတ်သက်ပြီးပြည်နယ်အစိုးရဘက်ကတစုံတစ်ခုမှခွင့်ပြုထားတာမရှိပေမဲ့လဲဂျေးလက်ဒေသတွေမှာလောင်ကစားဝိုင်းများနေရာအမြောက်အများရှိနေတယ်လို့မြဝတီနယ်စပ်မှာလဲအကြီးစားလောင်ကစားဖြစ်တဲ့ကာစီနိုယုံများလဲတိတာစွာဖွင့်လှစ်ထားပါတယ်
။မွန်ပြည်နယ်တံပြူစရမြို့နယ်ဝဲရုံချောင်းကျေးရွာမှာဗိမ့်ဆိုင်ရွက်ဖမ်းဆီးရမိခဲ့တဲ့အတွက်အမှုရင်ဆိုင်နေရသူတို့ရဲ့မိသားစုစီမှာရဲသက်ကြသူကငွေကြ6သိန်းလက်ခံတောင်းယူခဲ့လို့အကတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ခွဲရုံးနဲ့နိုင်ငံတော်အကြီးအကဲတွေစီကိုစိုင်းကြားစာပေးပို့ထားပါတယ်။ တမ်ယူစီယာမြို့မှာရဲစခန်းမှာဘိန်းဆော်ရဲမှုနဲ့ပတ်သက်ပြီးတော့ပုံမှန်16ခန်းငယ်20ခန်းကြီးတို့နဲ့အမှုဘွဲ့အေးအေးယူတာကိုခံထားရတဲ့မောင်ဟေးမင်းလာရဲ့မိခင်ဖြစ်သူတောင်ညူကြီးကနေရဲတပ်ချက်တူနဲ့ဝယ်တွန်ကြောင်ကြေးရွာရမီရဖဖို့ဝင်နှူးလို့စီကိုအတိတ်သက်တည်းရှိမှောက်မှာငွေကြ6သိန်းတိတိကိုမေလ26ရက်နေ့ကပေးအပ်ခဲ့ရတယ်လို့၎င်းတို့တန်ကြားထားတဲ့မိတ္တူစာမှာဖော်ပြထားပါ တရင်မှာကြားနေရကြောင်းတက်ဆိုင်ရကနေတရားဝင်စာတွေရောက်လာတာမရှိသေးဘူးလို့ပြောပါတယ
်။အသက်86နှစ်အရွယ်မှာကွယ်လွန်အနိမ့်ဆရောက်သွားတဲ့မိခင်အတွက်ရီစူပီရှမ်းပြည်တပ်မတော် RCSS SSA ဥက္ကဋ္ဌဘိုလ်ချုပ်ကြီးရတ်စကရှမ်းထိုင်းနယ်စပ်မှာရှိတဲ့ဘုံကြီးကျောင်းတစ်ခုမှာဒုံလဖတ်ရဟန်းခံယူခဲ့ပါတယ်။မေလ24ရက်နေ့ကစပြီးမေလကုန်လောက်အထိရတ်တတပခန့်ရဟန်းဝတ်ပြီးကောင်းမှုကုသိုလ်ပြုနေတယ်လို့ RCSS ရဲ့အတွင်းရေးမှူးနှင့်လည်းဖြစ်တဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်းကပြောပါတယ်။မိခင်ဖြစ်သူမဲချန်းခမ်ကတော့မေလ18ရက်နေ့မှာတက်ကြီးယောဂာနဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကွယ်လွန်သွားပြီးမေလ23ရက်နေ့ကမဲတန်မြို့နယ်တုတ်တံမှာမိတကြိုခဲ့ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတရုတ်မြန်မာနယ်စပ်မူဆယ်ကုန်သွယ်ရေးဆောင်မှမြန်မာကုန်စီတွေကိုတရုတ်နိုင်ငံဘက်ကပိတ်ဆို့မှုတွေရှိနေတာကြောင့်မြန်မာကုန်သွယ်ရေးထိခိုက်နေတယ်လို့ကုန်သွယ်ရေးဆောင်တာဝန်ရှိသူတွေကပြောပါတယ်မြန်မာသွင်းကုန်တွေကိုအဖမ်းဆီးများနေတဲ့အတွက်ကုန်သွယ်မှုတုံ့ဆိုင်နေတယ်လို့လည်းကုန်သည်တွေကဆိုပါတယ်ဒီအခြေအနေကိုအမေရိကန်နေစူးစီးထားပြီးနိုင်ငံအင်ကတင်ဆက်ထားပါတယ်
မြန်မာနိုင်ငံကတင်ပို့တဲ့ကုန်ပစ္စည်းတွေကိုတရုတ်ဘက်ခြမ်းကဖမ်းဆီးမှုတွေတင်ကြပိတ်ဆို့မှုတွေလှုပ်ဆောင်နေတဲ့အတွက်အခုနှစ်တွင်အမေရိကန်ဒေါ်လာ3900နီးပါးခန့်ကျဆင်းသွားတယ်လို့မူဆယ်တရ9မိုင်ကုန်သူရေးဆောင်တာဝန်ခံညွန်ကြားရေးမှူးချုပ်ဦးတင်ရဲဝင်းကပြောပါတယ
်ကျတာပေါ့ဒေါ်လာ3900လောက်ကျတယ်3900လောက်ဆိုတာဒီဧပြီကနေအခုဒီဖေဖော်ဝါရီလကုန်ကင်ကနန်းရ480လောက်ပြုတ်ကျတယ်အမေရိကန်ဒေါ်လာတန်ပေါ့သူရဲ့နေသက်နေနမိတစ်လျှောက်မှာ100လောက်ကစပြီးတော့ဒီ CYA ပြေးဆိုးမှုတင်းတင်းကြပ်ကြပ်ဆက်လုပ်လာမမရရတရုတ်အမျိုးသားနေပေါ့100လောက် 2018 ကစပြီးတော့နေနမိတစ်လျှောက်လုံးမှာရှိတဲ့တရားမဝင်ကုန်ပစ္စည်းဝင်ရောက်မှုကိုတင်းကြပ်ဆိုတာသူပိတ်ဆို့လိုက်တယ်ပို့လို့မရဘူးဝင်လို့မရဘူးကြောင်းအကြတယ
်မြန်မာနိုင်ငံအနေနဲ့သရုပ်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတရားဝင်သတ်မှတ်ပြီးတင်သွင်းနေပြီမဲ့တရုတ်နိုင်ငံဘက်ကလည်းတရားဝင်ကုန်ပစ္စည်းတင်သွင်းမှုအနေနဲ့သာမန်သားချင်းမရှိဘူးလို့မူဆယ်နန့်ခန့်နယ်စပ်ကုန်တွေကြီးကုန်တွေကြီးများရဲ့အတင်းဘုံလုံးမှုဆောင်ဆက်ဆံမင်းကဆိုပါတယ
်တင်သွင်းတဲ့အပိုင်းကတပတ်နိုင်ငံရဲ့ဥပဒေနဲ့ဆိုင်သွားတယ်လို့ဒီတင်ပို့တဲ့ကျွန်တော်တို့ကလည်းကျွန်တော်ဥပဒေနဲ့ကျွန်တော်ပို့နေကြတာပေါ့တင်ချတာကျွန်တော်ဘက်ကတရားဝင်ဒုဘက်ကတရားမဝင်ဆိုတော့ကကြားထမ်းနေလိုက်ပြီးပြောရမှာနည်းနည်းခက်တယ
်မူဆယ်နန့်ခန့်ကုန်တွေရဲ့တင်ကတွဲဖက်တွင်းမှုလေးဆိုင်ထုံးကူကူကတော့တရားဝင်ကုန်လခွင့်ရအောင်ညှိနှိုင်းနေစေလို့ဆိုပါတယ
်လောလောဆယ်တော့စံပြောင်းတကြားတရုတ်ဘက်ကနည်းနည်းဖမ်းဆီးများတဲ့အတွက်တော့ဒီမှာနှစ်ပုတ်နေရတော့ရှိကြပါလိမ့်နောက်ကျွန်တော်တို့ဆီကပို့တဲ့ export ပို့နေတဲ့နှွားပေါ့နှွားလည်းတရုတ်ဘက်မှာတရားဝင်ရောင်းဝယ်လို့ရအောင်ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေစေဖြစ်ပါတယ်ခင်ဗျ။တွင်းကုန်နဲ့ပတ်သက်တဲ့ဆိုရင်တော့တွင်းကုန်ကတော့ပုံမှန်တိုင်းတော့သွားလာနေပါတယ်
။မြန်မာနိုင်ငံကလည်းတရုတ်နိုင်ငံကိုတင်ပို့တဲ့အထူးပစ္စည်းတွေကတော့လေယာထွက်ကုန်၊တစ်တုံးထွက်ကုန်တွေနဲ့ရေထပ်ပစ္စည်းတွေဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကလည်းစားတောက်ကုန်၊လူသုံးကုန်အထက်လိုက်တွေ၊ခဲစိတ်ပစ္စည်း၊စောက်လုပ်ရေးပစ္စည်းနဲ့ဆက်ရန်ရာတွေကိုမြန်မာနိုင်ငံဘက်ချမ်းကိုတင်သွင်းနေတာဖြစ်ပြီးတရုတ်သွင်းကုန်တွေကတော့ပုံမှန်နေထားတိုင်းသွားနေတယ်လို့နယ်စပ်ကုန်တွေရေးတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ကုတန်းရောင်းဝယ်ရေးအတွက်နယ်စပ်ဂိတ်စခန်း15ခုထပ်ဖွင့်လစ်ထားပြီးမူဆယ်မြို့မှာရှိတဲ့နယ်စပ်ဂိတ်တွေကနေ65ရာခိုင်နှုန်းကျော်တင်ပို့နေပြီးအကြီးဆုံးနယ်စပ်ကုန်တွေရေးနေရလဲဖြစ်ပါတယ
်။ဆက်ပြီးတော့ရှမ်းလူငယ်အချင်းချင်းကြားမှာပုံမကောင်းမွန်လာတဲ့ကွန်ရက်တွေချိတ်ဆက်နိုင်စေဖို့ရည်ရွယ်ပြီးတတိယအကြိမ်မြောက်ရှမ်းလူငယ်တွဲဆုံနီနော့ဖလဲပွဲကိုကချင်ပြည်နယ်မြစ်ကျင်းနားမြို့မှာမေလ23ရက်နေ့ကနေ25ရက်နေ့အထိကျင်းပခဲ့ပါတယ်။အဲ့ဒီတွဲဆုံပွဲကနေရှမ်းလူငယ်တွေကြားဘာတွေကိုအထူးဆွေးနွေးခဲ့ကြပြီးတော့ဘလို့ဆုံးဖြတ်ချက်တွေရလိုက်ပါသလဲ။ဘလို့ထူးခြားချက်တွေရှိနေသလဲဆိုတာကိုနမ်ဟောမ်ကနေတင်ဆက်ပေးမှာဖြစ်ပါတယ်။
ရှမ်းလူငယ်နီနော့တွေ့ဆုံပွဲကိုမြစ်ကျင်းနားမြို့နယ်ရှမ်းမြို့နယ်စုများဓမ္မယုံမှကျင်းပရမှာရှမ်းပြည်နယ်ကချင်ပြည်နယ်ထဲက17မြို့နယ်ကလူငယ်အင်အား230ကျော်တက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီ3ချိန်မြောက်ရှမ်းလူငယ်တွေ့ဆုံနီနော့ဖလဲပွဲရဲ့ထူးခြားချက်အနေနဲ့ကတော့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်နဲ့ပူးတွဲဆောင်ရွက်ခြင်းဖြစ်တယ်လို့တွေ့ဆုံပွဲဖြစ်မြောက်ရေးကော်မတီဝင်စိုက်စုကအခုလိုပြောပါတယ်
။မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ရဲ့ပဟိုလုံမှုဆောင်ကော်မတီရဲ့ဒီကချင်ဒေတာမှာရှိတဲ့ကျွန်တော်တို့လူငယ်ကောက်ဆောင်နဲ့ပူပေါင်းပြီးတော့ကျင်းပတာတခုကလည်းဒီတစ်ခေါက်မှာအထူးခြားချက်အနေနဲ့ပါတယ်။ ဒီလိုမျိုးကျွန်တော်ရှာအတိုင်းဝိုင်းထဲကနိုင်ငံရေးဖက်မှာအဓိကလှုပ်ရှားနေတဲ့လူငယ်ကဏ္ဍတွေမှာတက်တက်ကြွလှုပ်ခဲ့ဖူးတဲ့ရှမ်းပြည်နယ်ဖက်ကရောလူငယ်ရောလာရောက်ပူးပေါင်းပြီးတော့အမြင့်ချင်းဖလှယ်ကြတယ်ဆွေးနွေးကြတယ်ဆိုတော့ကဏ္ဍတစ်ခုကတော့ဒီတစ်နှစ်ကတော့ထူးခြားချက်ပေါ့နော်
ပထမချိန်နဲ့ဒုတိယချိန်တွေ့ဆုံပွဲကတော့2014နဲ့2015ခုနှစ်တုန်းကမြစ်ကြီးနားမှာပဲပြုလုပ်ခြင်းပါခဲ့ကြပြီးအဲ့ဒီအချိန်တုန်းကတော့ TYN အနေနဲ့ပါဝင်စီစဉ်ပေးခြင်းမရှိသေးပါဘူးတွေ့ဆုံနီးနောဖလှယ်ပွဲတက်ရောက်ခဲ့တဲ့ရှမ်းလူငယ်လွယ်ကမ်းပါငါအခုလိုပြောပါတယ်ဒေတာဒီဒီကလူငယ်တွေအဆုံအလင်းတက်ရောက်တယ်စိတ်ပါဝင်စားစွာနဲ့ဆွေးနွေးတယ်တက်တက်ကြွကြွနဲ့ပြီးတော့ ရှမ်းနိုင်ငံရေးထက်မှာလှုပ်ရှားနေတဲ့ပုဂ္ဂိုလ်တွေလွတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်စိုင်ဝမ်လျန်ခမ်ပြည်သူလွတ်တော်ကိုယ်စားလှယ်နန်းခမ်အီတို့အပြင် SNLD
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်ချင်းပြည်နယ်ပလောဝမြို့နယ်အတွင်းမြန်မာဆွေရတက်မတော်ကိုတင်ဆောင်လာတဲ့ဆက်လီကိုအေအေဖက်ကပြစ်ခတ်တိုက်ခိုက်ခဲ့ပြီးတိုက်ခိုက်ကြဆုံးမှုများပြားတယ်လို့အေအေပြန်ကြားရေးတာဝန်ခံကပြောပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခရေတွေဟာမိုးရာတီအတွင်းစားဝတ်နေထိုင်ရေးနဲ့ကလေးတွေပညာသင်ကြားရေးအတွက်ပါအခက်ခ
င်တင်ဆက်သွားမယ်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်တရင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ကူရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလဲချင်ညာပြမှာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအထူးမှာအပြစ်မရှိတဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကဆုံးဖြတ်ခဲ့တယ်လို့ထပ်မံပြောဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲအထူးစုံစမ်းစစ်ဆေးမှုကိုစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်အဖြစ်နဲ့တာဝန်မပေးသင့်ဘူးဆိုပြီးတော့ပဲလေဒီကနေ့ပဲဝေဖန်တိုက်ခိုက်ပြောဆိုခဲ့ပါတယ်သမ္မတဒေါ်နယ်ထရန့်ဂျပန်နိုင်ငံခီးစဉ်အတွင်းအမေရိကန်စစ်သည်မော် USS JS McCain ကိုမမြင်နိုင်တဲ့နေရာမှာရွှေ့ထားဖို့ခွင့်ပြုချက်မပေးခဲ့သလိုအင်ဂျီတော်ကညွန့်ကြားချက်ပေးပို့ထားတာကိုလည်းမသိတဲ့အကြောင်းယာယီကာဝေးဝန်ကြီးပက်ရှန်နဟန်ကဒီနေ့ပဲပြောလိုက်ပါတယ်တယ်လို့တော့အမဟောင်းမကိန်းလို့ထင်ရှားတဲ့အမေရိကန်မျိုးချစ်ပုဂ္ဂိုလ်တူအတွက်အမတ်တရခွင့်ပြုထားတာကိုထိခိုက်အောင်ဘယ်တော့မှလုံးဝမဟုတ်တဲ့အကြောင်းနဲ့တင်မောမှာတာဝန်ချနေရတဲ့လူငယ်လူရွယ်အမျိုးသမီးအမျိုးသားတွေကိုလည်းမလေးမဆလုံးဝမဟုတ်တဲ့အကြောင်းစီဝန်နိုင်ငံအမေရိကန်စစ်လေယာဉ်နဲ့ခီးထွက်နေတဲ့ယာယီကာဝေးဝန်ကြီးကအတူလိုက်ပါလာတဲ့သတင်းတောက်တွေကိုပြောဆိုလိုက်တာပါပြည်နယ်ငယ်ဟာအမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိအောင်ကြိုးပမ်းမှုလိုလားနေတယ်လို့ယုံကြည်ထားဆဲဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။နိုင်ငံခြားသဘောတူညီချက်ရအောင်ဆက်ဆက်ညှိနှိုင်းမှုတွေမှာပြည်နယ်ငယ်ဘက်ကပြက်ကွက်ခဲ့တဲ့အပေါ်နောင်တရနေလောက်ပြီးဆိုပြီးတော့လည်းသမ္မတထရန့်ကဒီနေ့ပဲပြောဆိုခဲ့တာပါ။အစ္စရေးနိုင်ငံမှာလွတ်တော်ကိုဖျက်သိမ်းပြီးပထမဆုံးအကြိမ်ဖြစ်ဒုတိယအကြိမ်ရွေးကောက်ပွဲတွေအချိန်ဆကျင်းပဖို့ဒီနေ့ပဲမဲခွဲဆုံးဖြတ်လိုက်ပါတယ်။ဝန်ကြီးချုပ်ဘင်ဂျမင်နတ်တန်ယာဟူညမောက်ဆွေရမဖွင့်နိုင်ပေမဲ့ဖြစ်ခဲ့ရပြီးတော့ဒီနေ့လွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးရွေးကောက်ပွဲနောက်တစ်ချိန်စက်တင်ဘာလ18ရက်နေ့မှာကျင်းပဖို့ဆုံးဖြတ်ခဲ့ကြတာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကကိုဇော်ဝဲလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voidex Zone ဖြစ်ပါတယ်။ VO American တန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line meter 25 32 51နဲ့အလမီတ190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နေပါ
This program has come to you from the Voice of America, Washington.
Welcome.